Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ22ရက်ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာအကြောင်းအရာတွေကတော့အမေရိကန်သမ္မတဘရက်ဥပမာကအီရန်နိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အီရန်နဲ့ရရှိထားတဲ့သဘောတူညီမှုဟာအီရန်ပြည်သူတွေအတွက်အကျိုးရှိပြီးတော့နိုင်ငံဆက်ဆံရေးမှာတခြားအခွင့်အလမ်းတွေပွင့်လာနိုင်တယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားရရှိခဲ့တဲ့သဘောတူညီမှုရအောင်ညှိနှိုင်းဆောင်ရွက်ဖို့မြောက်ကိုရီးယားအနေနဲ့စိတ်ဝင်စားဘူးဆိုပြီးတော့မြောက်ကိုရီးယားကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့သူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဒီမြန်ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့အီရန်နဲ့ရရှိလာရတဲ့နိုင်ငံတကာသဘောတူညီမှုအတိအကခန့်အမှန်နာမှာပါဝင်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီသဘောတူညီမှုကိုတန်တရားရှိနေတဲ့အထက်လွှတ်တော်အမတ်တွေကိုနားချဖို့ကြိုးပမ်းနေပါတယ
် Because if we don't have this agreement then I believe the Ayatollah would say why should I
ဒီနောက်မှာတော့မြန်မာနိုင်ငံမှာမကြသေးခင်ကအဆိုပြုထားတဲ့အနိုင်ဆုံးလားဥခလာစာတမတ်ရေးအပေါ်နိုင်ငံတကာအလို့သမားအဖွဲ့ကြီးကကြိုးဆိုလိုက်တဲ့အကြောင်းဒါအပြင်ရေကောက်ပွဲဆိုင်ရာသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဦးစံမိုဝေနဲ့မအင်ဂျင်နိုင်တို့ကကြီးညာပေးကြမှာပါရှင
်အီရန်နိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုပြန်လွှတ်ပေးဖို့အပြင်နိုင်ငံတွင်းမှာရှိနေတယ်လို့ယုံကြည်ရသူစလုတ်ထမြောက်အမေရိကန်နိုင်ငံသားကိုလည်းကုညီရှာဖွေပေးဖို့သမ္မတဘရက်ဥပမာကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ
် We are not going to relent until we bring home our Americans who are unjustly detained in Iran journalist Jason Rezaian should be released
အီရန်နိုင်ငံမှာမတရားသဖြင့်ထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုဌာနေပြန်ရောက်လာအောင်ကျွန်တော်တို့မနာမနေလှုံ့ဆော်သွားမှာဖြစ်ပါတယ်သတင်းတောက် Jason Rezaian ကိုပြန်လွှတ်ပေးသင့်ပါတယ်တင်းအုပ်ဆရာ Said Abdini ကိုလည်းပြန်လွှတ်ပေးသင့်ပါတယ်မရိန်းတပ်ဖွဲ့ဝင်ဟောင်းတက်တက်ကြီး Amia Hakmati ကိုလည်းပြန်လွှတ်ပေးသင့်ပါတယ်အီရန်အနေနဲ့ပျောက်ဆုံးနေတဲ့ Robert Livingston ကိုကူညီရှာဖွေပေးပါဒီအမေရိကန်နိုင်ငံသားတွေဟာမိသားစုတွေရှိရသူတို့အိမ်ကိုပြန်ပြီးတော့နေနိုင်ကြရပါလိမ့်မယ်။ Pittsburgh မြို့မှာကျင်းပခဲ့တဲ့ပြည်ပစစ်ပွဲစစ်ပြန်များညီလာခံမှာသမ္မတဥဘာမားကအဲ့ဒီလိုပြောကြားသွားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာထိမ့်သိမ်းခံရသူ၄ယောက်ရဲ့မိသားစုတွေဆွေမျိုးတွေမိဆွေတွေတချို့ကပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အဖမ်းခံထားရသူတွေပြန်လွှတ်ပေးအောင်မစွမ်းဆောင်နိုင်ခဲ့တဲ့အတွက်သမ္မတဥဘာမားအပေါ်ပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နေမှုကိုအ ਨੇ ဆုံးယာယီပိတ်ပင်ထားဖို့နဲ့အပြန်အလှန်အနေနဲ့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကချမှတ်ထားပြီးတော့အီရန်နိုင်ငံကိုအကြီးအကျယ်ထိခိုက်စေတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့အတွက်နိုင်ငံတကာနဲ့အီရန်တို့အကြားသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်အမေရိကန်ပြည်ထောင်စုတို့နဲ့အီရန်ကြားရရှိခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်ဟာကောင်းမွန်ပြည့်စုံပြီးတော့အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုကာကွယ်မှုပေးနိုင်မဲ့တာဝန်ယူလုပ်ဆောင်ချက်ဖြစ်တယ်လို့လည်းသမ္မတဥဘာမကခုခံပြောဆိုခဲ့ပါတယ်
။အီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီမှုကိုအကောင့်ထဲဖော်ခြင်းအားဖြင့်ကဘာကြီးအနေနဲ့အန်ဒီယေကင်းပြီးအီရန်နိုင်ငံသားတွေအနေနဲ့လည်းလူနေမှုအဆင့်တန်းပုံမမြင်မှပြီးတော့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားမှာလည်းအခြားအခွင့်အလမ်းတွေပုံမပွင့်လာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ် VOA ပါရှန်ဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးကယ်ရီကဒီသဘောတူညီမှုဟာအီရန်ကိုနျူကလ িয়ার လက်နက်လက်ဝယ်ပိုင်ဆိုင်ခြင်းကနေဟန်တားနိုင်မဲ့အပြင်ဒေတာရင်းပဋိပက္ခကိုတားမြစ်နိုင်ပြီးလုံခြုံရေးလဲပိုးပြီးရရှိစေမှာဖြစ်တဲ့အကြောင်းလူတွေကိုအောင်မြင်စွာနားချပြောဆိုနိုင်လိမ့်မယ်လို့သူမျှော်လင့်ကြောင်းပြောခဲ့ပါရယ်ဝင်ကြီးကယ်ရီအနေနဲ့လွတ်တော်အမတ်တွေနဲ့တွေ့ဆုံလျက်ရှိပြီးဒီသဘောတူညီမှုပြန်လည်သုံးသပ်ဖို့လွတ်တော်အမတ်တွေရရှိထားတဲ့ရက်60အတွင်းသူ့အနေနဲ့ဒီသဘောတူညီမှုရဲ့အဖြစ်မှန်ကိုတင်ပြနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောခဲ့ပါတယ်။လွတ်တော်အမတ်တွေအနေနဲ့ဒီသဘောတူညီမှုရဲ့အကျိုးရလဒ်တွေကိုမြင်တွေ့နိုင်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းနှစ်လကြာတည်တည်ချာချာပြန်လည်စီစစ်ခွင့်ရတဲ့အတွက်လဲသူဝမ်းသာတဲ့အကြောင်းဝင်ကြီးကယ်ရီကပြောခဲ့ပါတယ်။လွတ်တော်အနေနဲ့သဘောတူညီမှုအချက်အလက်တွေကိုအတည်ပြုနိုင်တယ်လို့ပယ်ချနိုင်ခွင့်ရှိပြီးလွတ်တော်ကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းညှင်းဆို့နိုင်မှာဖြစ်ပါတယ်။ လက်မခံမဲ့အရေးယူဆောင်ရွက်မှုမှန်သမျှကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးချဗီဒီယိုအာဏာကိုသုံးပြီးတော့ပယ်ချမယ်လို့ပြောပါတယ်။ဝန်ကြီးကယ်ရီနဲ့အတူကာလကြာရှည်ဆက်ဆက်ညှိနှိုင်းခဲ့တဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်ကလည်းအီရန်လွှတ်တော်ကိုအင်္ဂါနေ့ကဒီသဘောတူညီမှုကိုတင်သွင်းခဲ့ပါတယ်ရှင
်။ဘိုကိုဟာရမ်စစ်သွေးကြွတွေကိုတက်ခတ်ဖို့အတွက်ဖွဲ့ထားတဲ့ဒေတာတွင်ပူးတွဲစစ်စင်ရေးတပ်ဖွဲ့ဟာအခုလက်ကုံမင်းကစပြီးတော့လှုပ်ရှားတော့မှာဖြစ်တယ်လို့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကပြောဆိုလိုက်ပါတယ်။ဒီတပ်ဖွဲ့ကိုနိုင်ဂျီးရီးယားကဥဆောင်မှဖြစ်ပြီးတော့နိုင်ဂျီးရီးယားရဲ့အိမ်နီးချင်းနိုင်ငံတပ်ဖွဲ့တွေနဲ့ပူးပေါင်းပါဝင်ပြီးတော့စစ်သွေးကြွတွေကိုစစ်ဆင်မှုဖြန့်ကျက်ချထားမှဖြစ်တယ်လို့အင်္ဂါနေ့ VOA နဲ့တွေ့ဆုံမေးမြန်းခန်းမှာတမရဘူခါရီကပြောကြားလိုက်တာပါမစ္စတာဘူခါရီဟာဘူကိုရဟမ်စစ်သွေးကြွတွေအများဆုံးလှုပ်ရှားရာနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းသားဖြစ်ပြီးတော့အဲ့ဒီဒေသကတိုက်ပွဲတွေမှာတိုးတက်မှုတွေရှိနေတယ်လို့ပြောပါတယ်ဒါပေမဲ့ရရှိလာမဲ့အောင်မြင်မှုတွေကိုတော့ဂျိုတင်ဟော့ကင်းထုတ်ပြောဆိုသွားဖို့ညင်းဆိုပါတယ်ကျွန်တော်တို့အနေနဲ့စစ်သွေးကြွတက်မှုတွေကိုတုတ်တင်နိုင်ခဲ့တယ်လို့ VOA သတင်းတောက်ပီတာကလိုတေးကိုတမရဘူဟာရီကပြောဆိုပါတယ်တပ်ဖွဲ့တွေကိုလက်ကျင့်နေပြီးချတ်နိုင်ဂျာနိုင်ဂျီးရီးယားဘန်နင်နိုင်ငံတွေကတပ်ဖွဲ့တွေပူးပေါင်းထားတဲ့ပူးတွဲစစ်စင်ရေးတပ်ဖွဲ့တွေဟာစစ်စင်ရေးနယ်မြေမှာရောက်ရှိနေပြီးတော့ဒါဟာတကယ်လက်တွေ့ကျပြီးတော့စစ်မှန်တဲ့ပြဿနာကိုအဖြေရှာတဲ့နည်းလမ်းဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရပြီးတဲ့နောက်အမေရိကန်ကအစ္စရေးကိုပေးနေတဲ့လုံခြုံရေးအကူအညီတွေကိုဆက်ပြီးပေးသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကိုအင်္ဂါနေ့ကထပ်လောင်းပြောဆိုခဲ့ပါတယ်။ဂျေရုဆလင်မှာရှိတဲ့အစ္စရေးဝန်ကြီးချုပ်ရုံးခန်းမှာနှစ်နာရီနီးပါးကြာမြင့်ခဲ့တဲ့ဆွေးနွေးပွဲမတိုင်ခင်မစ္စတာနက်တန်ယာဟူးဟာအမေရိကန်ကာကွယ်ရေးဝန်ကြီးကိုမှိုင်းနေတဲ့မျက်နှာနဲ့ကြိုဆိုခဲ့ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တော့နှစ်ဖက်လုံးကတရားဝင်သဘောထားထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့ပါဘူးအမေရိကန်လွှတ်တော်ကပြန်လည်သုံးသပ်နေတဲ့ရပ်ပေါင်း60ကာလပြီးဆုံးတဲ့အချိန်ထိအစ္စရေးအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကန့်ကွက်မှုကိုဆက်လက်ထားရှိမှာဖြစ်တယ်လို့အစ္စရေးဒုတိယနိုင်ငံသားဝန်ကြီးဇစ်ပီဟိုတိုဗယ်လီကပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကာတာဟာအစ္စရေးဝန်ကြီးဣသရေကာကွယ်ရေးဝန်ကြီးမိုရှေရှလွန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပြီးအရှေ့အလယ်ပိုင်းမှာရှိတဲ့အမေရိကန်ရဲ့မဟာဗျူဟာမှာအဓိကအခြေခံအုံမြင့်ဟာဣသရေဖြစ်တယ်လို့ပြောခဲ့ပါတယ်။ဒေသအနေနဲ့ခက်ခဲရှုပ်ထွေးပြီးပြဿနာတွေရှိနေပေမဲ့လည်းအမေရိကန်ရဲ့အဓိကအကျိုးစီးပွားအတွက်ဣသရေနဲ့မဟာမိတ်ဆက်ဆံရေးဟာအခြေခံကြတယ်လို့ဝန်ကြီးကာတာကပြောခဲ့ပါတယ်ရှင်။
UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကဗိုလ်ထုနေမနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার စွမ်းဆောင်ရည်ကိုလက်လျှော့ရေးအဖြေရှာဖို့အတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကကြားရရှိခဲ့တဲ့သဘောတူညီမှုမျိုးရရှိအောင်ညှိနှိုင်းဆောင်ရွက်ဖို့မြောက်ကိုရီးယားအနေနဲ့စိတ်မဝင်စားဘူးလို့ပြောလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့မြောက်ကိုရီးယားရဲ့အခြေအနေကိုနိုင်ရှင်နာဟာအဓိပ္ပာယ်ရှိတဲ့လောက်ရက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားနိုင်ငံဟာအမြဲတမ်းဆိုသလိုအမေရိကန်ရဲ့စစ်ရေးအရရန်လိုချင်းချောက်တာကိုခံရရတယ်လို့အဲ့ဒီထဲမှာပူးတွဲစစ်ရေးလက်ကျင်တာတွေစိုးရိမ်စရာကောင်းတဲ့နျူကလ িয়ার ချင်းချောက်မှုတွေပါဝင်တယ်လို့ပြောဆိုပါတယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားပြီးခဲ့တဲ့သတင်းဘက်ကအပြစ်အရရှိလိုက်တဲ့သဘောတူညီမှုဟာအီရန်ရဲ့နျူကလ িয়ার စွမ်းရည်ကိုကန့်တတ်လိုက်ပြီးတော့အပြန်လှန်အနေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့ထားတာတွေကိုတက်တာဖြေလျှော့မှုပေးမှာဖြစ်ပါတယ်။ဒီလိုသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်ဒီဖြစ်ရပ်ပေါ်မြောက်ကိုရီးယားအနေနဲ့လေ့လာသင့်တဲ့အကြောင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဝင်ဒီရှာမင်းကပြောဆိုခဲ့ပါတယ်
။အရှေ့တရုတ်ပင်လယ်ပြင်ရေပိုင်နဲ့ထဲမှာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ရှားမှုတွေကသူတို့နိုင်ငံလုံခြုံရေးပေါ်ချိန်ချောက်မှုတွေတဲကအဓိကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ်။ဂျပန်စစ်တပ်ရဲ့အခမ်းကဏ္ဍကိုတိုးချဲ့ဖို့ရည်ရွယ်တဲ့ဒီလှုပ်ဆောင်ချက်နဲ့ပတ်သက်လို့လည်းဝင်ကြီးချုပ်ရှင်ဆိုအာဘေကတွန်းအားပေးနေတာနဲ့မျှအခုလိုပြောလိုက်တာဖြစ်ပါတယ်။အရှေ့တရုတ်ပင်လယ်ပြင်ထဲမှာ တရုတ်ကရေအောက်ရေနံနဲ့တဘာဝဓာတ်ငွေ့ရင်းမြစ်တွေကိုတူးဖော်နေတဲ့ကိစ္စတွေတရုတ်ကလည်းသူပိုင်တယ်လို့ပြောပြီးဂျပန်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းတွေနားမှာတရုတ်ရဲ့စည်ရေးလှုပ်ရှားမှုပိုတိုးလာနေတဲ့ကိစ္စတွေကိုဂျပန်ကာဝေးရေးဝန်ကြီးဌာနကပြစ်တင်ပြောဆိုထားပါတယ်။အဲ့ဒီအကြောင်းတွေကိုအင်္ဂါနေ့ကထုတ်ပြန်တဲ့ဂျပန်ရဲ့ကာဝေးရေးဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာပါ။အဲ့ဒီအစီရင်ခံစာထဲမှာတရုတ်ကလူလုံကျွန်းအတုအများအပြားတိဆောက်ရေးတွေစားလုံနေတဲ့အကြောင်းဒီလုံရဲ့ကြောင့်တရုတ်နဲ့အရှေ့တောင်အာရှအိမ်နီးချင်းနိုင်ငံတွေကြားတင်းမာမှုပိုပြီးများလာခဲ့ရတဲ့အကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်အစီအစဉ်ကိုလည်းဂျပန်နိုင်ငံလုံခြုံရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်ဂျပန်ကာဝေးရေးဝန်ကြီးဌာနကသတ်မှတ်ဖော်ပြထားပါတယ်ရှင
်။ဂျပန်နိုင်ငံကတိုရှိဘာကုမ္ပဏီဟာပြီးခဲ့တဲ့နှစ်တည်းအတွင်းရရှိခဲ့တဲ့အမြတ်ငွေတွေကိုငကိုထက်ပိုပြီးတော့ဒေါ်လာ 1.2 ဘီလီယံရှိတယ်လို့ပြသခဲ့တဲ့အကြောင်းသတင်းထွက်ပေါ်ပြီးတဲ့နောက်ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် CEO ဟာအင်္ဂါနေ့မှာယာရုကနေနှုတ်ထွက်လိုက်ပါတယ်။အခုလိုဖြစ်ရခြင်းအကြောင်းရင်းဟာကုမ္ပဏီရဲ့အကြီးအကဲတွေဟာလက်တွေ့မကျတဲ့အလုပ်တွေကိုချပေးပြီးတော့အမှုတန်းတွေအနေနဲ့လဲစောစကတက်ခွင့်မပေးတဲ့ဒလိကြောင့်ဖြစ်တယ်လို့တတိပုဂ္ဂလအစီရင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်။2008ခုနှစ်ထဲကဖြစ်ခဲ့တဲ့မယိုးသားမှုကို CEO ဟိုက်ဆာအိုတာနာကာကတိုကျိုမြို့မှာရှိတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကင်မရာတွေရှေ့မှာဥညွတ်ပြီးတော့တာဝန်ယူအပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။
နောက်ဆုံးရထိတ်တန့်ရောက်တဲ့တွေကိုဥဆမ်မိုဝေနဲ့မှအင်ဂျင်နိုင်တို့ကကြီးညာသွားခဲ့တာပါအခုတော့သတင်းလာတွေကိုနားဆင်ရအောင်ပါရှင်ပထမအဆုံးအနေနဲ့တော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါအီရန်နဲ့ရရှိလိုက်တဲ့နိုင်ငံတကာနျူကလ িয়ার တဘောတူညီမှုရရှိရေးမှာသမ္မတအိုဘားမားအစိုးရရဲ့ကြိုးပမ်းမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီတဘောတူညီမှုကိုအကောင့်ထဲဖော်လာနိုင်ရင်တော့ကမ္ဘာကြီးအနေနဲ့ပိုမိုစိတ်ချလုံးချုံလာပြီးအမေရိကန်နဲ့အီရန်တို့အကြားတခြားအခွင့်အလမ်းတွေပွင့်လာနိုင်မယ်ဆိုတာကိုတန်တရားရှိနေတဲ့အထက်လွှတ်တော်အမတ်တွေကိုနားချဖို့ကြိုးပမ်းနေရဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းထောက် Richard Green သတင်းပေးပို့ထားတာကိုဒေါ်လလတန်းကပြောပြပေးမှာပါရှင်
။ VOA ရဲ့ပတ်ရှင်ဌာနနဲ့တွေ့ဆုံမိမြန်ကမှဝင်းကြီးကယ်ရီကအမေရိကန်ပြည်ထောင်စုဥဆောင်တဲ့6နိုင်ငံအုပ်စုနဲ့အီရန်ကြားရရှိတဲ့သဘောတူညီမှုကိုအတည်ပြုပေးနိုင်ခြင်းမရှိခဲ့ရင်ပြဿနာတက်နေတဲ့အရှိလေပိုင်းမှာနောက်ထပ်ပဋိပက္ခတွေနဲ့စစ်ဖြစ်လာနိုင်စရာအကြောင်းရှိတယ်ဆိုတာကိုလွှတ်တော်မတ်တွေအနေနဲ့နားလည်လက်ခံလာလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပြောခဲ့ပါတယ
် Because if we don't have this agreement then I believe the Ayatollah would say why should I negotiate with these guys they haven't delivered
ဒီသဘောတူညီမှုသာမရခဲ့ရင်ကျွန်တော်ထင်ပါတယ်အရာတူလာကမေကွန်ထုတ်လာပါလိမ့်မယ်ဘာဖြစ်လို့ဒီလူတွေနဲ့ကျွန်ုပ်ဘာကြောင့်ညှိနှိုင်းဆွေးနွေးရမှာလဲသူတို့ဘက်ကဘာမှကန့်လန့်လာတာမရှိဘူးဘာမှလှုပ်ပေးနိုင်တာမဟုတ်ပဲလို့ပြောလာမှာပါဒါအပြင်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားရတာဟာသဘောတူညီမှုရရှိဖို့ရည်ရဲတာဖြစ်တဲ့အတိုင်းအဲ့ဒီရရှိထားတဲ့သဘောတူညီမှုကိုအမေရိကန်ဘက်ကလက်မခံခဲ့ဘူးဆိုရင်ကမ္ဘာမှာရှိတဲ့ကျွန်တော်တို့မဟာမိတ်တွေကြားဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ပြီးတော့ထောက်ခံဖို့အကြောင်းရှိတော့မှာမဟုတ်ပါဘူးဒါကြောင့်အဲ့ဒီအန္တရာယ်ကြီးလာတဲ့ဒေသမှာအားလုံးပျို့ကွဲကုန်မှာဖြစ်ပါတယ်
ဒီသဘောတူညီမှုမှာလူခွင့်ရေးကိစ္စရပ်တွေနဲ့အီရန်မှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေပြန်လွှတ်ပေးရေးအပါအဝင်ပိုချေပြန့်တဲ့ကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးသင့်တယ်ဆိုတဲ့အိုဘားမားအစိုးရပေါ်ပြစ်တင်ဝေဖန်မှုကိုဝင်းကြီးကယ်ရီကခုခံပြောဆိုခဲ့ပါတယ
် Well this deal as we said before if we had chosen any number of issues between
ကျွန်တော်ရင်ကပြောခဲ့တဲ့အတိုင်းပါပဲဒီသဘောတူညီမှုမှာအီရန်နဲ့နိုင်ငံတကာလူ့အဖွဲ့အစည်းကြားဒါမှမဟုတ်အမေရိကန်နဲ့အီရန်ကြားကိစ္စရပ်အမျိုးမျိုးကိုကျွန်တော်တို့ရွေးပြီးတော့ဆွေးနွေးနေမယ်ဆိုရင်ဆယ်နှစ်ကြာစီးဆက်ညှိနှိုင်းလို့တောင်ပြီးမှာမဟုတ်ပါဘူး။ဒါအပြင်ဒါဟာနျူကလ িয়ার ကိစ္စရပ်နဲ့ပတ်သက်တယ်လို့နျူကလ িয়ার ထုတ်လုပ်မှုမှာရရှိနေတဲ့တိုးတက်မှုအခြေအနေတွေအရကျွန်တော်တို့မှအဲ့ဒီလောက်အချိန်လည်းမရှိပါဘူး
။အီရန်နဲ့ရရှိခဲ့တဲ့ဒီသဘောတူညီမှုကသာအပြည့်အဝအကောင့်ထဲပေါ်နိုင်ခဲ့ရင်အကျိုးရှိမဲ့ဖြစ်ထွန်းမှုတွေအများကြီးထွက်ပေါ်လာနိုင်တယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။
Well, it includes potential of travel, but what it includes immediately is the lifting of specific sanctions on finance, on banking, on the movement.
ရရှိလာမယ့်အခွင့်အလမ်းတွေကတော့ခီးသွွားခွင့်ရမယ်လားလားပါဝင်ပါတယ်။ဒါအပြင်ငွေကြေးဘဏ်လုပ်ငန်းသွင်းကုန်ပို့ကုန်စသဖြင့်တို့ဟာတီးကြားတန်ခတ်ပိတ်ဆို့မှုရုပ်သိမ်းလိုက်ရင်ချက်ချင်းလမ်းပွင့်လာမှာဖြစ်ပါတယ်။အီရန်ကထွက်တဲ့အစားအသောက်တွေနဲ့ကော်ဇောစသဖြင့်တို့ကိုဒီမှာရောင်းချခွင့်ရမှာဖြစ်ပါတယ်။ ဒါကြောင့်အားလုံးမဟုတ်ပေမဲ့တချို့နေရာတွေမှာလမ်းပွင့်သွားမှာပါ။အရေးကြီးတဲ့တန်ခတ်ပိတ်ဆို့မှုကိုတော့ဆက်ပြီးတော့ချထားမှာဖြစ်ပါတယ်
။ခုနကတမကလုံခြုံရေးကောင်စီအနေနဲ့နျူကလ িয়ার သဘောတူညီမှုဆိုင်ရာဆုံးဖြတ်ချက်ကိုထင်းလာနေကကန့်ကွက်မဲမရှိအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဥပမာဆူရအနေနဲ့ဒီသဘောတူညီမှုကိုလွှတ်တော်ထံတင်းတင်းနေနေကတင်သွင်းခဲ့တာဖြစ်ပြီးဒီသဘောတူညီမှုကိုလေ့လာနိုင်မှုလည်းလွှတ်တော်အမတ်တွေအနေနဲ့ရက်60အချိန်ရမှာဖြစ်ပါတယ်။ဒါအပြင်အီရန်လွှတ်တော်အမတ်တွေအနေနဲ့လည်းဒီသဘောတူညီမှုကိုအတည်ပြုပေးရမှာလေဖြစ်ပါလိမ့်ရှင်
ဒေါ်လာတန်ပြောပြသွားတာပါအီရန်အမေရိကန်နျူကလ িয়ার သဘောတူညီမှုဆိုင်ရာသတင်းဆောင်ပါပြီးမှာတော့အခုတော့မြန်မာနိုင်ငံဆိုင်ရာအလို့သမားတွေအတွက်လောက်ခလာစာကိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကြိုဆိုတဲ့သတင်းကိုနားဆင်ရမှာပါမြန်မာနိုင်ငံမှာကြာသေးခင်ကအဆိုပြုထားတဲ့အနိုင်ဆုံးလောက်ခလာစာအဖြစ်ဒီနေ့ကိုမြန်မာချက်3600နှုံးကိုအမေရိကန်ပြည်ထောင်စုအခြေစိုက်နိုင်ငံတကာအလုပ်သမားအဖွဲ့ကြီးနဲ့နာမည်ကျော်စီးပွားရေးကုမ္ပဏီတွေကထောက်ခံကြိုဆိုလိုက်ပါတယ်။ဒါအပြင်ဒီနှုံးအောက်ရှော့ပေးဖို့စီယုံလှုပ်ဆောင်နေတဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကိုလည်းကန့်ကွက်လိုက်ပြီးနိုင်ငံတကာယင်းနှိမ့်ညံသူတွေအနေနဲ့မြန်မာနိုင်ငံမှာမျှတတဲ့လောက်ခလာစာကိုပေးဖို့လိုလားကြောင်းပြောကြားလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာအဆိုပြုထားတဲ့အနေဆုံးလောက်ခလာစာနှုံးကိုအစိုးရအပါအဝင်ပြည်ရင်းအထည်ချုပ်နဲ့ဖိနပ်ဆက်ယုံလုပ်ငန်းရှင်တွေဘက်ကလက်ခံဖို့ဝါရှင်တန် DC အခြေစိုက်တရားမျှတတဲ့အလုပ်သမားတမက FLA ကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအလုပ်သမားအခွင့်အရေးတွေအတွက်ဆောင်ရွက်လှုပ်ရှားနေတဲ့ FLA မှာနာမည်ကျော် American စီးပွားရေးကုမ္ပဏီကြီး18ခုကလည်းပူးပေါင်းပါဝင်နေပါတယ်။တနည်းလောက်ဆွေးနွေးညှိနှိုင်းမှုတွေကနေရလာတဲ့အလုပ်သမားတွေအတွက်တနည်းကို American$3နဲ့20စင်းနဲ့ညီတဲ့မြန်မာကျပ်ငွေ3600ပေးဖို့အဆိုပြုချက်ကိုသူတို့အနေနဲ့ထောက်ခံကြောင်း FLA ဒုက္ခတာ Jason Judd က VOE ကိုပြောပါတယ
် We followed the year long process the negotiations between
ကျွန်တော်တို့အဖွဲ့အနေနဲ့အလို့သမားသမဂ္ဂတွေအလို့ရှင်တွေနဲ့အစိုးရတို့ကြားတစ်နှစ်ကြာဆက်ဆက်ဆွေးနွေးမှုတွေကိုလေ့လာစောင့်ကြည့်ကြတာပါအခုလိုဆွေးနွေးမှုကနေထွက်လာတဲ့ရလဒ်တွေကိုလေးစားလိုက်နာဖို့မျှော်လင့်ပါတယ်ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့နိုင်ငံဒီထဲမှာပါတဲ့မြန်မာနိုင်ငံမှာအနေဆုံးလာစာကိုထပ်ပြီးရှော့ချမယ်ဆိုတာမသင့်တော်ဘူးလို့ကျွန်တော်တို့မြင်ပါတယ
်။ဒါအပြင်အထည်ကျုံးနဲ့ဖိနပ်ဆက်ယုံလုပ်ငန်းရှင်အဖွဲ့အစည်းတွေကနေဒီအနေဆုံးလောက်ခလာစာကိုသဘောမတူဘဲရှော့ပြီးပေးဖို့ဆွဲဆောင်စည်းရုံးနေတာတွေကိုလည်းသူတို့အနေနဲ့စန့်ကျင်ကန့်ကွက်ကြောင်း Jason Judd ကပြောပါတယ
်။ The garment industry needs to move towards fair compensation for workers not look for
အထည်ချုပ်လုပ်ငန်းအနေနဲ့အလို့သမားတွေကိုတင့်တင့်လျှောက်ပတ်တဲ့လစာပေးတင်ပါတယ်လစာကိုဘယ်လိုနည်းနဲ့နှိမ်ပေးရမယ်ဆိုတာစဉ်းစားနေလို့မဖြစ်ပါဘူးကျွန်တော်တို့ထုတ်ပြန်တဲ့အစားမှာပြီးခဲ့တဲ့သတင်းပတ်ကလက်မှတ်ရေးထိုးထားတဲ့ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာအထည်ချုပ်လုပ်ငန်းအောင်မြင်တာတွေ့လို့တာပါဒါအပြင်အဲ့ဒီကုမ္ပဏီတွေအနေနဲ့အလို့သမားတွေရဲ့အကျိုးကိုရှေ့ရှုမဲ့ကိစ္စရပ်တွေနဲ့မြတ်တဲ့လစာရရှိရေးကိုလိုလားကြပါတယ်။ဒါကြောင့်အခုလိုအချက်တွေပေါ်အခြေခံပြီးပြည်တွင်းမှာရှိတဲ့အနေဆုံးလစာကိုမပေးလို့ကြတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့စန့်ကျင်ကန့်ကွက်တာဖြစ်ပါတယ
်။ဒါအပြင်အလုပ်သမားနဲ့လူမှုဖူလုံရေးဌာနဝင်းကြီးဦးအေးမြင့်စီကိုလည်းဇူလိုင်လ14ရက်နေ့ရက်စွဲနဲ့ FLA အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအထည်ချုပ်အလုပ်သမားတွေအတွက်တစ်နှစ်လောက်ခလစာကျပ်ငွေ3600ပေးမယ်ဆိုရင်နိုင်ငံတကာယင်းနှိမ့်ညံ့မှုတွေကိုအားပေးရမရောက်ဘူးဆိုတဲ့ပြည်ရင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့တင်ပြချက်တွေဟာလွဲမှားတဲ့အယူအဆတွေသာဖြစ်ပြီးအစိုးရဘိုင်းအနေနဲ့အလေးမထားဖို့အကြံပေးထားပါတယ်။အခုဆိုပြုထားတဲ့အနေဆုံးလောက်ခလစာတဲ့ရှော့ပြီးပေးမယ်ဆိုရင်တိုင်းနဲ့ချီတဲ့အထည်ချုပ်အလုပ်သမားတွေရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်တော့မှာမဟုတ်ဘူးလို့သတိပေးရေးသားထားပါတယ်။ဒေတာရင်းအခြားနိုင်ငံတွေရဲ့အတွေ့အကြုံတွေအရဒီလိုအပ်ချက်တွေကြောင့်အလုပ်သမားတူကိုမကြေမနက်ဖြစ်စေပြီးဆန္ဒပြပွဲတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒါဟာနိုင်ငံတကာယင်းနှိမ့်ညံ့သူတွေလာရောက်ဖို့တွန့်ဆုတ်စေတဲ့အချက်ဖြစ်တယ်လို့လည်းဝင်းကြီးဦးအေးမြင့်ကိုရေးသားထားတဲ့စာမှာဖော်ပြထားပါတယ်။နိုင်ငံတကာမှအလုပ်သမားအခွင့်အရေးတွေရရှိဖို့ FLA အဖွဲ့ကြီးကိုလွန်ခဲ့တဲ့15နှစ်ကသမရဟောင်းကလင်တန်အစိုးရကဦးစီးတည်ထောင်ခဲ့တာပါလက်ရှိပြောင်းလဲလာတဲ့မြန်မာနိုင်ငံမှာစီးပွားရေးယင်းနှိမ့်ညံ့မှုတွေလုပ်ဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကစိတ်ဝင်စားနေကြတာပါဥရောပကုမ္ပဏီအများအပြားကမြန်မာနိုင်ငံမှာယင်းနှိမ့်ညံ့လာနေကြပေမဲ့အမေရိကန်ကုမ္ပဏီတွေကတော့ အလုံသမားတွေရဲ့လောက်ခလာစာနှုံးနဲ့ပတ်သက်လို့နိုင်ငံတကာစံချိန်စံနှုံးတွေနဲ့ညီမညီစောင့်ကြည့်နေတယ်လို့ FLA ဒုက္ကဋ္ဌ Jason Judd က VOE ကိုပြောသွားပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
VOA ရဲ့ပုတ်ထူးနေ့မနက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ရေကောက်ပွဲဆိုင်ရာသတင်းတွေကိုနားဆင်ရမှာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲကိုဖော်ဆောင်နိုင်မဲ့ပါတီဟာ NLD ပါတီဖြစ်တယ်လို့ယုံကြည်တာကြောင့် NLD ပါတီရဲ့အမျိုးသားလွတ်တော်ကိုစလဲလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အတွက်သူအနေနဲ့ဆုံးဖြတ်ခဲ့ကြောင်းမန္တလေးစေတက္ကတိုအငိမ့်စားပါမောက်ခါချုပ်ဒေါက်တာတန်းဝင်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရုပ်ရင်းပျက်စီးနေတဲ့ကျန်းမာရေးစနစ်နဲ့ပညာရေးစနစ်တွေကိုပြုပြင်လိုတဲ့ဆန္ဒရှိတာကြောင့်အခုလိုရွေးကောက်ပွဲဝင်ရတာဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်ဆောင်စမ်းထားတဲ့ကုညံဝင်းအောင်ကတင်ပြပေးထားပါရှင်
2015ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ထင်ရှားတဲ့ပညာရှင်တွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကို NLD ပါတီကဖိတ်ခေါ်စုဆောင်းနေတဲ့အထက်မှာမန္တလေးစစ်တပ်ကသူပါမုခကျုဟောင်းဒေါက်တာတန်းဝင်းနဲ့ပါဝင်ပါတယ်။သူဟာမန္တလေးစစ်တပ်ကသူကနေ2013ခုနှစ်ဧပြီလမှာအငြိမ်းစားယူခဲ့သူဖြစ်ပါတယ်။ NLD ပါတီဟာဒီမိုကရေစီကိုဖော်ဆောင်နိုင်မဲ့ပါတီဖြစ်တယ်လို့ယုံကြည်တာကြောင့် NLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ရတာဖြစ်တယ်လို့ဒေါက်တာတန်းဝင်းကဆိုပါတယ
်။အပြောင်းလဲလို့နေတဲ့အချိန်မှာကျောင်းလဲခေါ်ဆောင်နိုင်မှာဟာ NLD ပါတီပဲဆိုတာကျွန်တော်ယုံကြည်ပါတယ်။ဟိုကျွန်တော်တို့ဝန်ထမ်းဘဝမှာတော့လက်တွေ့လှုပ်ရှားလို့မရပါဘူး။ NLD ပါတီစတင်ပေါ်ခဲ့တဲ့88ကတည်းကကျွန်တော်တို့ကဒီဇိုင်းမှန်မှန်ထောက်ခံနေတာပါ။နောက် NLD ပါတီရဲ့မူဝါဒတွေနောက်ကကောင်းဆောင်အမတော်အောင်ဆောင်စုကြည်ရဲ့မူဝါဒတွေနောက်သူ့ရဲ့ဖြောင့်ပန်းမှုသူ့ရဲ့စေတနာသူ့ရဲ့မျက်နှာခံမှုဒါတွေအကုန်လုံးနဲ့ကျွန်တော်တို့ကအပြည့်အဝယုံကြည်ပါတယ်။ဒါကြောင့်မလို့ဟို NLD ပါတီရဲ့မူဝါဒနဲ့ကျွန်တော်တို့ရဲ့အတွေ့အကြုံနဲ့ပေါင်းစပ်ပြီးတော့မှဒါကိုယ်ပြည်သူတွေအတွက်လုပ်ပေးနိုင်မယ်လို့ကျွန်တော်ခံယူပါတယ်။
ဒေါက်တာတန်းဝင်းအနေနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်မန္တလေးတိုင်းကနေဝင်ရောက်ရှင်ပြိုင်သွားဖို့ဇူလိုင်လ18ရက်နေ့မှာအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်
။ကျွန်တော်ကမန္တလေးချင်းဟိတ္တဆန်မြို့နယ်မှာနေပါတယ်။အဲ့တော့ချင်းဟိတ္တဆန်မြို့နယ် NLD ရဲ့တင်ဆိုပြီးတော့တင်ပါတယ်။နောက်မန္တလေးတိုင်း NLD ရဲ့တောင်းပေးမှုနဲ့ပေါ့လေကျွန်တော်အခုတော့အမျိုးသားလွှတ်တော်မင်းဆန္ဒနဲ့အမှတ်1ပေါ့။အဲ့ဒါကြတော့ချင်းဟိတ္တဆန်မြို့နယ်ရဲ့အောင်မြတ်တဆန်မြို့နယ်ရဲ့ပတိညင်းမြို့နယ်မြို့နယ်တုံးခုပါပါတယ်။အဲ့ဒီမှာတို့တော့ရထားပါတယ်။ဒါပေမဲ့ဟိုကသမတ်တဲ့နေရာမှာကျွန်တော်တို့ဝင်လှုပ်ရှားရမှာပ
ါရွေးကောက်ပွဲမှာသူသာအနိုင်ရခဲ့မယ်ဆိုရင်ကျန်းမာရေးနဲ့ပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးတွေကိုအလေးထားဆောင်ရွက်သွားမယ်လို့ဒေါက်တာတန်းဝင်းကပြောပါတယ
်ကျွန်တော်ကဟိုသဖမီးရအထူးကြီးဆောင်ပါမှာသဖမီးရပါမောက္ခကနေပြီးတော့မှ2008ခုနှစ်ဇန်နဝါရီမှာပါမောက္ခချုပ်တာဝန်စတင်ခန့်တာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီကတည်ချက်ကဆရာဝန်ပေါ့ကျန်းမာရေးပေါ့နောက်တစ်ချက်ကကျွန်တော် 1981 နိုင်ငံတော်ဝန်အစိုးရဝန်ထမ်းစလုပ်ကြတယ်ကျွန်တော်စီတက်ကတူမန္တလေးရဲ့ပြည်ပြဆရာပေါ်ကနေစတက်ခဲ့တာဆိုတော့ကျွန်တော်တင်ကြားရေးတွေ့ကြုံပေါ့အဲ့တော့ education science ကလည်းကျွန်တော်အထူးစိတ်ဝင်စားပါတယ်ကျွန်တော်အာယုံပြုမဲ့ခန္ဓာတွေကတော့ကျန်းမာရေးနဲ့ပညာရေးပိုင်းဖြစ်ပါတယ
်လက်ရှိမြန်မာအစိုးရလက်ထက်မှာကျန်းမာရေးအသုံးစရိတ်အနည်းငယ်တိုးလာပေမဲ့ပြည်သူတွေအတွက်ရေရှည်အာမခံချက်ရှိမဲ့ကျန်းမာရေးစနစ်တစ်ခုအကောင့်ထဲပေါ်လာဖို့နဲ့အဂတိလိုက်စားမှုနည်းအောင်လှုပ်ဆောင်သွားလို့တဲ့ဆန္ဒရှိတယ်လို့ဒေါက်တာတန်းဝင်းကဆိုပါတယ
်ကျွန်တော်ကျန်းမာရေးအပိုင်းမှာတော့လုံခြုံရေးနှစ်နှစ်သုံးနှစ်မှာတော့ကျမရေး30တရားအရင်နှုံးနှစ်တည်းနဲ့ဆိုင်ရင်တော့ဘတ်ဂျက်တွေတော့တိုးလာတယ်ဆေးဥနေမှာလည်းပဲပြည်သူဆေးဥနေမှာဟိုဆေးတွေနောက်ပြည်သူကြီးရတယ်အများကြီးတိုးနိုင်တယ်တိုးနိုင်တော့လည်းပဲအခမဲ့စေဝါကုသမှုအနေနဲ့ကတော့တကယ်တမ်းကျွန်တော်တို့တန်း90ကျော်ပြည်သူအတွက်ကလည်းဆိုအားမှညာနှုတ်ရတောင်းဝန်ယူနိုင်မှာမဟုတ်ဘူးလေအဲ့တော့အဲ့ကျမရေးစနစ်ဟာရေရှိထိမ့်သိမ့်နိုင်မယ်ဆောက်ရှောက်မှုစနစ်တစ်ခုကိုကောက်ထက်ပို့ဖို့လိုမယ်လို့ကျွန်တော်ခန့်ယူပါတယ်ပြီးတော့နောက်တစ်ခုကတော့တကယ်ကောက်ထက်ပို့တဲ့အပိုင်းမှာအဂရီကင်းစွာပေါ့ corruption မရှိဘဲနဲ့ကောင်းတဲ့ပေါ်ဖို့အပိုင်းကြီးမှာလည်းအများကြီးလိုတယ်လို့ကျွန်တော်တွေ့ပါတယ်အဲ့ဒီပိုင်းကြီးကိုဆောင်ရွက်မယ်လို့ကျွန်တော်စိတ်ကူးပါတယ
်ပညာရှင်တွေကို NLD ပါတီကတဆင့်ရွေးကောက်ပွဲဝင်ကြဖို့ဖိတ်ခေါ်နေရမှာရန်ကုန်တက္ကသိုလ်ပါမောက္ခကျွဟောင်းဒေါက်တာအောင်သူလည်းပါဝင်တယ်လို့ NLD ပါတီနဲ့နှီးဆက်တဲ့အတိုင်းဝင်းကပြောဆိုပါတယ်ခင်ဗျာ
ကုံညာဝင်းအောင်ပြောပြသွားတာပါရှင်။တစ်ဆက်တည်းမှာပဲရွေးကောက်ပွဲဆိုင်ရာနောက်တရင်ပုတ်အနေနဲ့တော့ရွေးကောက်ပွဲမှာအရက်ပတ်အဖွဲ့အစည်းတွေရဲ့အရေးပါမဝင်မှုအခမ်းကဏ္ဍအပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကအတိပြုမှုနည်းနေတယ်လို့အရက်ပတ်အဖွဲ့အစည်းတွေဘက်ကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့မဆုမွန်စုစည်းတင်ပြထားပါရှင်။
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာပြီးတဲ့နောက်မှာ လွတ်လပ်မျှတပြီးပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲဟုတ်မဟုတ်ဆိုတာပြည်တွင်းကရောနိုင်ငံတကာအနေနဲ့ပါကိုယ်တိုင်စောင့်ကြည့်လေ့လာနိုင်ပါတယ်လို့ကော်မရှင်ဘက်ကဖိတ်ခေါ်ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့အချိန်နီးကပ်လာချိန်မှာရွေးကောက်ပွဲဆိုင်ရာပညာပေးမှုမဲစရင်ထုတ်ပြန်ခြင်းအပါအဝင်ရွေးကောက်ပွဲကျင်းပနေချိန်အတွင်းမတမာမှုတွေကိုပါအရက်ဖက်အဖွဲ့အစည်းတွေဘက်ကစောင့်ကြည့်လေ့လာကြမှာဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဗတ်လိုက်မှုကင်းတဲ့စောင့်ကြည့်လေ့လာမှုကိုသာလုပ်ကြဖို့နဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆွတ်ဖက်ခြင်းမလုပ်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံချိန်မှာတတိပေးပြောဆိုမှုရှိခဲ့ပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အရေးပါမှုအခန်းကဏ္ဍအပေါ်မှာရွေးကောက်ပွဲကော်မရှင်ဘက်ကအတိအမှတ်ပြုလိုမှုနည်းနေသေးတယ်လို့လူခွင့်ရေးအမျိုးသမီးရေးလှုပ်ရှားသူအရက်ဖက်အဖွဲ့အစည်း Triangle Woman အဖွဲ့ကမခင်လေးကထောက်ပြပြောဆိုပါတယ်
။ရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်။နိုင်ငံရေးပါတီတွေနဲ့လည်းပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့လုပ်ငန်းတွေပေါ့နော်။လုပ်ရမယ်တောင်းဝန်ကိုတရားရှိနေတဲ့အတွက်ဒါတို့တော့သူတို့ကပူးပေါင်းဆောင်ရွက်မှုရှိရဲဆိုတဲ့ဟာကိုမီတင်တွေလှုပ်လှုပ်ပြီးတော့ပြရတယ်။ကျွန်မလည်းပထမတစ်ချိန်တက်ပြီးရဲ။ဒါပေမဲ့တက်တဲ့အခါမှာလည်းဒီ UC ဥက္ကဋ္ဌဆိုလို့ရှိရင်အဖွဲ့မိန့်ခွန်းပြောပြီးတော့ပြန်လာပဲလေ။နောက်ပိုင်းကစဉ်းစားချက်တွေပါတယ်သူတို့နားထောင်တာမရှိဘူး။စဉ်းစားမှုမှလည်းသူတို့ဘက်ကလှုပ်ထားတဲ့ဟာကိုချပြတာဖြစ်ပြီးတော့ကျွန်မတို့ဘက်ကတင်ပြမှုတွေကိုအတန်ပြည့်စက်တွေကိုထက်သွင်းစဉ်းစားမှုကတော့အခုချိန်ထိအားနည်းနေသေးတာကိုတွေ့ရတယ
်။ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အရက်ဖက်အဖွဲ့အစည်း CSO တွေနဲ့ရွေးကောက်ပွဲဆိုင်ရာပူးပေါင်းညှိနှိုင်းဆောင်ရွက်မှုတွေလုပ်နေပါတယ်လို့ဆိုပေမဲ့တကယ်တမ်းမှာတော့ကော်မရှင်ဘက်ကသတိပေးမှုတွေကိုသာလုပ်နေတာဖြစ်တယ်လို့ရွေးကောက်ပွဲမတမာမှုဆိုင်ရာအထူးဆောင်ကြီးလေ့လာမဲ့လွတ်လပ်သောစေတနာဝန်ထမ်းများအဖွဲ့ကဥရွှေဘာကဝေဖန်လိုက်ပါတယ်
။သူတို့ရဲ့သဘောထားကိုပေးခြင်းတဲ့သဘောလောက်ပဲရှိတယ်။ကျန်တာကတော့သူတို့ရဲ့ဒီစီနဲ့ဒီတိုင်းပဲလုပ်ရမယ်ဆိုတဲ့ရည်ရွယ်ချက်ဒီရောက်ကကြော်လွန်သူလက်မခံဘူးဆိုတော့သူတို့ကတက်ခတ်ထားတာပဲ။ဒီကပူပေါင်းမှုဆိုတဲ့အတိုင်းတာတဲ့သူတို့ရဲ့ပြောတဲ့အတိုင်းဒီတိုင်းပဲလုပ်မယ်။စောက်ကြီးရဲ့ဖွဲ့ရဲ့စီမင်းစည်းကမ်းဒီဒီတိုင်းပဲရှိတယ်။ဒီတိုင်းပဲလုပ်ရမယ်ဆိုပြီးတော့အဲ့ဒီအတွင်းကလွှဲနေကျန်တဲ့ဟာတွေကိုဝေဖန်ခြင်းဆွေးနွေးခြင်းကိုမလုပ်ဖို့ပဲဟိုကြိုတင်ပြီးတော့တားလိုက်ကြသဘောပဲ။ရှင်းပြောဆိုအဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့စီကအဓိကကဒီလှုပ်ရှားနေတာကကျွန်တော်တို့ရဲ့ဒီတိုင်းနိုင်ငံထဲမှာ CS တွေကအများကြီးလှုပ်ရှားနေတယ်။ဒါပေမဲ့သူတို့စီကတစုံတစသောသူတို့ရဲ့မတမာမှုဒီအလက်ချောင်းဖော့ပြင်းနဲ့ပတ်သက်ပြီးတော့မထွက်စေခြင်းဘူးဝေဖန်ခြင်းဆွေးနွေးခြင်းမလုပ်စေခြင်းဘူးအဓိကအဲ့ဒါကိုပဲရှင်းထားတာပါ။ရှင်းပြပြောမယ်ဆိုတော့ဒီကျွန်တော်တို့ရဲ့သုံးသပ်ချက်ကတော့ဒီအလက်ချင်းမှာဘယ်လိုပဲပြောပြောကျွန်တော်တို့ကမတမာမှုဟာရှိမှုအတွက်ကိုအများကြီးလက္ခဏာတွေတွေ့နေရတော့အဲ့ဒါတွေကို CS တွေလက်ထဲကနေပြီးတော့ဒီ CS တွေကထွက်လာရင်အတန်ကြီးဆိုတာအလန့်ကျက်လာမယ်ကျက်ပြန့်လာမယ်သူတို့အတွက်နေပြီးတော့ဆက်ဆံရင်ကက်ခဲလာမယ်ပဲဖြစ်တော့ကြိုတင်ပြီးတော့ဒါပဲသူတို့ကအဲ့ဒီချပေးထားတဲ့သဘောလိုပဲကျွန်တော်ယူဆပါတယ်ခင်ဗျာ
ရွေးကောက်ပွဲစောင့်ကြည့်လေ့လာမယ်သူတွေဘက်ကကျင့်ဝတ်ဆိုင်ရာသဘောတရားတွေကိုသိနာလည်ပြီးသားဖြစ်တယ်လို့ရွေးကောက်ပွဲမကျင်းပမီကျင်းပချိန်နဲ့ကျင်းပအပြီးရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာမှုတွေလုံးမှာအပြင်ဖြစ်ပေါ်လာနိုင်မဲ့မတမာမှုတွေနောက်ရွေးကောက်ပွဲပြက်ပြားအောင်စူပူလုံစော်လာနိုင်ခြေရှိတဲ့အနေအထားတွေနဲ့ပတ်သက်ပြီးလဲအရက်ဖက်အဖွဲ့အစည်းတွေဘက်ကအဓိကစောင့်ကြည့်နေကြပါတယ်လို့ပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကြားရွေးကောက်ပွဲဆိုင်ရာပူးပေါင်းညှိနှိုင်းဆောင်ရွက်ကြဖို့အရေးတွေ့ဆုံဆွေးနွေးခဲ့ကြတာကတော့ဇူလိုင်လ20ရက်နေ့ကအထိ9ကြိမ်ရှိသွားပြီဖြစ်ပြီးရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာလေ့လာကြမယ့်သူတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းရှင်တွေရဲ့အားနည်းချက်အားသာချက်တွေကိုမှတ်တမ်းပြုစုနိုင်ပြီးတော့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေထုတ်ပြန်ညွှန်ကြားချက်တွေနဲ့ကျင့်ဝတ်တွေကိုလိုက်နာကြဖို့နဲ့ရွေးကောက်ပွဲလုပ်ငန်းရှင်တွေကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုလုပ်စေဖို့အထူးသတိချက်ကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအရက်ဖက်အဖွဲ့အစည်းတွေကိုတတိပေးပြောကြားနေတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။ VOA American အတန်ရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယနိုင်ဝက်အစီအစဉ်မှာတော့ဒါရဲ့လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American တန်ရဲ့ဗုဒ္ဓဦးနေမနက်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေရပါအခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line meter 190တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာတွေထဲကမြန်မာအကြောင်းAmerican Indian သောအင်္ဂလိပ်စာသင်ခန်းစာနဲ့တိုက်ရိုက်လေလံအစီအစဉ်မှာတော့2015ရွေးကောက်ပွဲအတွက်ဒိုင်းယနာပါတီတွေရဲ့အမြင်ဘယ်လိုရှိပါသလဲ
။ဒိုင်းယနာတွေဘက်ကလည်းအခြေခံပြည်စင်ရေးကတော့ဟိုအကုန်လုံးဟိုမူဝါဒတော့အကုန်လက်ခံထားကြပါတယ်။တနည်းအားဖြင့်ဒီဒိုင်းယနာတွေရဲ့ခွင့်ရဟိုဖော်ဆွဲမှုပေါ့ကျွန်တော်တို့ဒီအဖြစ်ကဒိုင်းယနာပါတီအားလုံး
အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
။တကုံမြို့သစ်စီမံကိန်းပြက်ပြားတဲ့ကိစ္စမြန်မာနိုင်ငံအပေါ်သံတရားဖြစ်စရာဆွဲကောင်းစနဲ့ The Wall Street Journal မှာစီဘာနီမာတာနီရေးသားထားတာကိုအကျဉ်းချုပ်တင်ပြလိုပါတယ်။ဘုရားဘာသာဝင်သံဃာတော်တွေကဟန်တာလိုက်တဲ့အတွက်အစီမင်းစီမံကိန်းအနာဂတ်မရေမရာဖြစ်နေရတယ်လို့ဆိုပါရယ်။တကုံမျိုးသစ်စီမံကိန်းနဲ့အခြားစီမံကိန်း၄ခုကိုသံဃာတော်တွေကန့်ကွက်တဲ့အတွက်အစိုးရကရဆိုင်လိုက်ပါရယ်။ဒါကြောင့်ဆောက်လွေးကဏ္ဍမှာယင်းကြီးမြုံနှံကြသူတွေကမြန်မာနိုင်ငံမှာသူတို့ယင်းကြီးမြုံနှံလို့စိတ်ချရပါမလားဆိုတာစိုးရိမ်စရာဖြစ်နေကြပါရယ်။မဘာသာလို့ခေါ်တဲ့အမျိုးသားရေးဝါဒီဘုရားဘာသာဝင်တွေဟာနိုဝင်ဘာရွေးကောက်ပွဲနီးကပ်လာချိန်မှာဩဇာတက္ကမကြီးမားလာနေပါရယ်။သူတို့လူလာတဲ့လက်ထထိန်များရေးဥပဒေအပါဝင်ဥပဒေတွေကိုလွှတ်တော်ကအတိပြုပေးခဲ့ပြီပါပြီ။စီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းအထင်လွဲမှားမှုဘာသာစော်ကားမှုနဲ့ဆွဆွဲခံရမယ့်အလားအလားကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရမယ့်အခြေအနေရှိနေတယ်လို့အမေရိကန်ယင်းနှိမ့်နှံမှုအကြံပေးတူရာဆိုပါတယ်လို့ရေးသားထားပါတယ်။စီးပွားရေးပညာရှင်ရဲ့အမြင့်ကျယ်ပြန့်မှုဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံခေတ်သစ်စီးပွားရေးပညာရှင်ကြီးဆိုပြီးဒေါက်တာဦးလှမြင့်အကြောင်း Jaden Kunan ရေးသားထားတဲ့ဆောင်းပါးကိုလည်း pisima.com မှာဖတ်ရပါတယ်။မြန်မာနိုင်ငံရဲ့တကက်တရေကောင်းတွေလူဆိုးသူဆိုးတွေဟာနိုင်ငံတကာမှာကြော်ကြကြပါတယ်။လူတကာထက်ထူးချွန်ထက်မြက်သူတချို့ရှိခဲ့ပေမဲ့မေ့ပျောက်ထားခြင်းကိုခံနေရတဲ့အသီးမှတ်ပြုမခံရပါဘူး။လွတ်လပ်ရေးပြည်သူကဗိုလ်ချုပ်အောင်ဆန်းနဲ့သူ့ရဲ့သမီးကမ္ဘာဒီမိုကရေစီမြစ်ုတဆောင်ဒေါက်အောင်ဆန်းစုကြည်တို့ကတော့နိုင်ငံတကာအသိမှတ်ပြုခံရတဲ့တရေကောင်းတွေပါဆီယာနာချင်းစနစ်ကိုဆယ်စုနှစ်များစွာတည်ဆိုးရှိစေခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တခါအခုလက်ရှိမြန်မာနိုင်ငံရေးကိုနောက်ွယ်ကကျူးဆွဲနေတယ်လို့ဆွဆွဲခံရတဲ့ဗိုလ်ချုပ်မူရီသန်းရွှေတို့ကတော့ကြော်ကြားတဲ့လူဆိုးသူဆိုးတွေဖြစ်ကြပါတယ်စိတ်မကြော်ကြားတဲ့သူတို့ကတော့စီးပွားရေးပညာရှင်ဥလားမြင့်ပဲဖြစ်ပါတယ်အခက်ခဲတွေကြာကသူပြုစုပြောထောင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ဘောရဗေဒဌာနဟာဟိုတစ်ချိန်ကကဘာစီဘွားရေးဖီဝရီရေးရမှာရှေတန်းကပါဝင်ခဲ့ပါတယ်။ဒေါက်တာလက်မြင့်ဟာလေယာစိုက်ပျိုးရေးကဏ္ဍကိုဗဟိုပြုပြီးပို့ကုန်ဦးစားပေးရေးစနစ်အတွက်နေဆက်တွေကိုဖွင့်လှစ်ပေးဖို့နိုင်ငံတကာအခွန်အောက်တွေကိုဖြတ်တောက်ဖို့တင်ပြခဲ့သူဖြစ်ပါတယ်။1940ပြည့်50ပြည့်လွန်နှစ်တွေကသမျိုးကြဘောဂဗေဒအယူဆတွေအရစစ်မှုထူထောင်ရေးကိုပို့ပြီးဦးစားပေးနေတဲ့အချိန်ပို့ကုန်အစားထိုးရေးအစိုးရကဥဆောင်ပြီးတော့ပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုကိုအကာအကွယ်ပေးရစတာတွေကိုတင်ပြနေချိန်မှာဆရာကြီးဦးလှမြင့်ရဲ့လက်ရအခြေပြုထပ်ကုံဦးစားပေးရေးအယူအဆဟာတမူထူးကြခဲ့တယ်လို့ဩစတြေးလျနိုင်ငံဘောဂဗေဒပညာရှင်ရှွန်တန်နာကဆိုပါတယ်။သူဟာမူပိုင်ခွင့်မဲလုံးပေးစီးပွားရေးလွတ်လပ်ခွင့်စတာတွေကိုကဘာမှာလူတကာမပြောခင်ကတည်းကစတင်ဖော်ထုတ်ခဲ့သူဖြစ်ပါတယ်။သူရဲ့အယူအဆကိုဖော်ထုတ်လို့တခြားသူတွေဟာစုရရှိကြရတာလေးရှိပါတယ်။ဒေါက်တာလှမြင့်ဟာ2012ခုနှစ်တုန်းကဆွေးနွေးပွဲတက်ရောက်ဖို့မြန်မာနိုင်ငံကိုပြန်သွားခဲ့ပါတယ်။အဲ့ဒီအချိန်မှာလဲသူကလေယာဆိုက်ပျိုးရေးကဏ္ဍကြီးထွားရေးကိုအလေးထားပြီးဗဟိုချုပ်ကင်မှုကိုဆန့်ကျင်ပြောကြားခဲ့ပါတယ်။ဒီဗဟိုချုပ်ကင်တဲ့စနစ်ကလွန်ခဲ့တဲ့နှစ်ပေါင်း50ခရဲကကျုပ်ကကန့်ကွက်ခဲ့တယ်။ဒီစနစ်ဟာအဲ့ဒီခရဲကလည်းအလုံးမဖြစ်ခဲ့ဘူး။အခုလည်းအလုံးဖြစ်မှာမဟုတ်ဘူးလို့ဒေါက်တာလှမြင့်ကပြောကြောင်းရေးသားထားပါတယ်။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအပီးဒေါ်လာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ
်ဒီကိရမနေတင်ပြမယ် ATM အသုံးကတော့
Bed of Roses
ဖြစ်ပါတယ်စာလုံးပေါင်းကBED bed ga gadin muya of off ne roses roses ga nin si ban ni so lo sakwai khun lo ye dai yai de be ga ro နှင်းစီပန်းမှုရပါရှင် idiom တွေကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာမှာလည်းပန်းမှုရဆိုတဲ့အသုံးကိုသောရရှိများကြားဖို့ကြပါလိမ့်မယ်ပန်းမှုရဆိုတာကတော့ပန်းနေခင်းထားတဲ့မှုရလို့ဓာတ်ရိုက်ဒီပဲယူနိုင်တယ်လို့ဘဝမှာအဆဆရရအစဉ်ပြေချော့မွေတဲ့ဟာကိုလေရည်ညွှန်းတုံတာသောရရှိများအသိဖြစ်ပါတယ်ဒါကြောင့်လည်း bed of roses ရဲ့ idiom တော်ဝိုက်ဒီပဲကလည်းဘဝမှာအဆဆရရအစဉ်ပြေတာလွယ်ကူချော့မွေတာမျိုးကိုဆလိုတာဖြစ်ပါတယ်ဘဝသားရဖြောင်ပြွမှုရှိတာပေါ့ဒီနေ့တော့စူးညောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြင်းမမမမရှိပဲအေးအေးဆေးဆေးတတရရရှိလာတဲ့ဘဝမျိုးပေါ့ရှင်ဒီသုံးနေပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary's life is a bed of roses. She was born to a wealthy family.She went to a good school, and she got married to a millionaire.
Mary ye bwa ga ro ta ya phyaung pyu hla ba de bya. Tu ga chan da de mi ta su ga ni mwe phwa la de. Chang kwang kwang ma le pinya tin ya de. Ain naw cha do le tan jwe thi ni cha de bya lu de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Mary's life is a bed of roses.She was born to a wealthy family, she went to a good school, and she got married to a millionaire.
Baba ma, ta ya phyaung pyu a chan ne. So yin, belo idiom a thong ne yin nyon pyo ma le.
A bed of roses.
Lo pyo lo ya ba de. Era ka ro, di ka ni ma ne tin pya ka de idiom a thong me phit ba de.
American Indian 3 English စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါရှင်ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူ Mark Kimpune ထွေးနဲ့အတူတင်ဆက်ထားပါတယ်ရှင
်တော်တော်ရှင်များခင်ဗျာအဓိကနိုင်ငံရေးပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားရဲ့နေတီမဟာမိတ်ပါတီငယ်တွေကုစားပြုတဲ့နေမြေတွေမှာရှင်ပြိုင်အနေယူမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်နေပါတယ်။ NLD ပါတီအနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့နေရာခွဲဝေယူသင့်သလား NLD တခဲနဲ့အနေရဖို့အရေးကိုပိုပြီးဦးစားပေးသင့်သလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုချိန်ထိကတော့ NLD အနေနဲ့အရင်ကလက်တွဲပဲဒီ CRPP ခေါင်းဆောင်တွေဝင်ပြိုင်မဲ့နေရာတွေကိုဝင်မှုဆိုပြီးပြောထားတယ်လည်းရှိပါတယ်။ဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့လက်ထလွန် NLD ရဲ့ရွေးကောက်ပွဲမှုတွေပေါ်မှာသောမတူနိုင်စရာဘာတွေရှိနေတယ်ဆိုတော့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်ဆွေးနွေးမဲ့သူတွေတွေကဒီတိုင်းရင်းသားနိုင်ငံကောင်းဆောင်တယောက်ကိုကျွန်တော်အရင်ဆုံးဦးစားပေးခြင်းပါတယ်ဒေါက်တာအောင်နိုင်ဦးဖြစ်ပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဘိုးကောင်တင်ဝင်တူပါဟိုအဲ့တော့ဒေါက်တာအောင်နိုင်ဦးအနေနဲ့ခု NLD ပါတီကလက်ရှိဒီတိုင်းရင်းသားဒေသတွေမှာဝင်ပြိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လက်မခံနိုင်စရာဘာတွေများရှိနေလဲခင်ဗျာ
အဓိကတော့ကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီတိုင်းသားဒေသတွေမှာကိုစားပြုမှုတွေကိုတွတ်တဲ့ရဟိုအင်အားရနေဝါမှာတော့စိတ်ပူတာပေါ့နော်။ဟိုတကယ်တမ်းကျတော့လည်းဟိုကျွန်တော်တိုင်းသားတွေဟိုဝင်ပြိုင်တဲ့နေရာလည်းအင်္ဂလန်နဲ့ပါလေ။အဲ့ဒီဝင်ပြိုင်တဲ့နေရာမှာလည်းဖတ်ပြပြီးအင်အားကြီးပါပြီးတခုဖြစ်တယ်ဒီ NLD ကနေဆိုသူတို့အနေနဲ့ဖတ်ပြနေရာတိုင်းမှာထောက်ဝင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘယ်လိုပြောမလဲသူတို့တော့တဲ့ဟိုပြန်တော့ရောင်းနိုင်စွာတော့အများကြီးနေဝါနိုင်တယ်အဲ့ဒီအပေါ်မှာအရာကျွန်တော်တို့ကတော့ဟိုမဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ
်ဟုတ်ဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့ဒီမှာတောထရှင်တို့ဒီဆွေးနွေးပွဲအတွက်ပေးစာတွေပေးထားရလည်းရှိပါတယ်ကျွန်တော်တို့ဒီမှာဩစတြေးလျနိုင်ငံကဒီမြန်မာအရေးလှုပ်ရှားတဲ့ဒေါက်တာမြင့်ချိုပေးထားတဲ့စာကိုလည်းကျွန်တော်အချင်းချင်းဖော်ပြခြင်းမှာသူစာတော်တော်ရှိပါတယ်ဆိုတော့ကျွန်တော်တို့လောလောဆယ်တော့ဒါကိုတက်နေမြအချင်းချင်းပြီးတော့လူရင်းမပြည့်အောင်ကျွန်တော်ဖော်ပြခြင်းပါတယ်NLD နဲ့တိုင်းရင်းသားပါတီတွေပူးပေါင်းဆောင်ရွက်ပေါ်လာတဲ့အခုရွေးကောက်ပွဲအတွက်တင်မကပဲ NLD ကရည်မှန်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးလိုကိစ္စတွေအကောင့်အထည်ဖော်နိုင်မှုလည်းအရေးကြီးတယ်လို့ပြောပါတယ်ရွေးကောက်ပွဲကလွတ်လပ်မျှတမှုမရှိနိုင်တဲ့ကြားကပဲ NLD အနိုင်ရပြီးလွတ်တော်မှာအများစုဖြစ်လာခဲ့ရင်နောက်နဲ့ရည်မှန်းထားတဲ့အကောင့်အထည်ဖော်ဖို့တိုင်းရင်းသားပါတီတွေလက်နက်ကင်ဖွဲ့စည်းရေးနဲ့တပ်မတော်ဘက်ကပူးပေါင်းမှုတွေမရှိရင်အောင်မြင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်ရွေးကောက်ပွဲမတိုင်ခင် NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်တွေကမဲဆန္ဒနယ်မြေတွေမှာတိုင်းရင်းသားတွေနဲ့ညှိနှိုင်းမှုလဲလိုပါလိမ့်မယ်တဲ့ပူးပေါင်းဆောင်ရွက်မှုတွေညှိညွတ်မှုတွေအားနည်းခဲ့လို့လဲဒီမိုကရေစီအင်အားစုတွေတိုင်းရင်းသားတွေအရင်ကအရှုံးတွေနဲ့ကြုံခဲ့ရဘူးပါတဲ့ဒါကြောင့်လဲအခုချိန်မှာ NLD နဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားပါတီတွေလက်နက်ကင်ဖွဲ့စည်းပြီးပေါင်းပြီးမဟာဗျူဟာတစ်ချက်ချမှတ်ဖို့လိုသလို အနေနဲ့တိုင်းရင်းသားပါတီရွေးကောက်ပွဲမှာအနိုင်ရအောင်လူ့အခြေပြုဖွဲ့စည်းရေးနဲ့ထောက်ခံမှုတွေလည်းရအောင်ကြိုးစားဖို့လိုပါတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာအလားတူပဲကိုကျော်ပူထောင်ဆိုပြီးတော့လည်းဆွေးနွေးပွဲတွေစာပြေပို့ထားပါတယ်မတ်တင်ကြီးထပ်ဖတ်ပြပြပါခင်ဗျာ
ဟုတ်ကဲ့ပါရှင် NLD ပါတီအနေနဲ့တိုင်းရင်းသားများနဲ့သာညှိနှိုင်းကရွေးကောက်ပွဲဝင်သင့်ပါသည်၎င်းကိုအောက်ပါအဆင့်များဖြင့်ရှင်းပြလိုပါသည်2015ရွေးကောက်ပွဲနှင့်အတူ NLD ပါတီအတွက်အလွန်အရေးကြီးသောတာဝန်၅ရပ်ပါလာပါသည်ပြည်သူ့လွှတ်တော်တွင်အမတ်နေရာအများစုကိုထိန်းချုပ်နိုင်ရန်ပြည်သူ့လွှတ်တော်မှဒီမိုကရေစီလိုလားသူဒုတိယသမ္မတတဦးထွက်ပေါ်လာစေရန်အမျိုးသားလွှတ်တော်တွင်အမတ်နေရာအများစုကိုထိန်းချုပ်ရန်အမျိုးသားလွှတ်တော်မှဒီမိုကရေစီလိုလားသူဒုတိယသမ္မတတဦးထွက်ပေါ်လာစေရန်အထက်ဖော်ပြပါအချက်၄ချက်ကိုအားပြုလျက်ဒီမိုကရေစီဘက်တော်သားသမ္မတတဦးကိုပြည်ပြင်းစွာရွေးကောက်နိုင်စေရန်တို့ဖြစ်ပါသည်။ယခုရွေးကောက်ပွဲသည် NLD တပ်ဖွဲ့တွေကအစိုးရအဖွဲ့ဖွဲ့နိုင်ရန်အဓိကရွေးချက်ဖြစ်မတတ်မဖဲမြန်မာနိုင်ငံအနေဖြင့်ဒီမိုကရေစီစနစ်သို့ကူးပြောင်းရန်အဓိကရည်မှန်းချက်ထားသင့်ပေသည်။တို့ဖြစ်၍ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်ရန်မလိုပဲတိုင်းရင်းသားပါတီများတခြားပါတီများမှပဲ့ထွက်လာသည့်ရည်မှန်းချက်တူပါတီများအားလုံးကိုအချိန်ကပ်စည်းရုံးရန်လိုအပ်ပါကြောင့်တို့မှသာလိုရာခီးကိုဖြောင့်တန်းစာရောက်ရှိနိုင်ပြီဖြစ်ပါကြောင်းသုံးသက်တင်ပြလိုက်ရပါသည်လို့ရေးထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဒီတစ်ခုရှိတာဒီ NLD ပါတီနေနဲ့နိုင်ငံရေးအရှိန်အဟောင်းကြီးတဲ့အတွက်အနိုင်ရနိုင်ရေးရတော့ဟိုပုံများလို့ဆိုရမှာပေါ့နော်။ဒီလိုအခြေအနေမျိုးမှာဒီမဟာမိတ်ပါတီတွေဒီတိုင်းရင်းသားပါတီတွေကိုနေရာပေးရမယ်ဆိုလို့ရှိရင်သူ့အတွက်ရွေးကောက်ပွဲမှာနိုင်နိုင်နဲ့နိုင်နိုင်ရေးအောင်ရော့မသွားနိုင်ဘူးလား။ဒေါက်တာအောင်နိုင်ဦးမြင့်ဆွေးနွေးပါအောင်ခင်ဗျာ
။ကျွန်တော်မြင်တာကတော့ဒီတိုင်းသားတွေဘက်ကလည်းအခြေခံပြင်ဆင်ရေးကတော့ဟိုအကုန်လုံးဟိုမူအားဖြစ်တော့အကုန်လက်ခံထားကြပါတယ်။အတနည်းအားဖြင့်ဒီတိုင်းသားတွေရဲ့ခွင့်ရဟိုဖော်ဆွဲမှုပေါ့ကျွန်တော်တို့ဒီအထီးကဒါတိုင်းသားပါတီအားလုံးကဒီလိုမျိုးညွှန်မှန်းထားပါတယ်။အဲ့တော့အခြေခံဥပဒေပြင်ဆင်တာလည်းကျွန်တော်တို့နဲ့ NLD နဲ့ကတော့မူဝါဒအကျဉ်းအဖြစ်တော့တူတယ်။အဲ့တော့တူတဲ့အပေါ်မှာကျွန်တော်တို့လက်တွဲပြီးတော့လုပ်လို့ရတာလည်းအများကြီးရှိတယ်။သို့တော်လည်းပဲလက်ကွယ်ပြီးတော့လက်ကိုရတဲ့နေရာမှာဟိုတဘောရာကြီးမှုကတော့အင်တာအရေးကြီးပါတယ်ဟိုဆိုလိုတာဒီဟိုတိုင်းသားပါတီတွေရဲ့တစ်ဖက်ကနေပြောသူတို့ရဲ့ကုစားပြုမှုပျောက်ွယ်သွားမှာဟိုဒါအင်မတန်ဆိုးရွနေတဲ့အခြေအနေမျိုးမှာဒီကြောင်းရွမှုတွေဒီဆိုးရွမှုတွေမရှိအောင်တစ်ဖက်ကလည်း NLD ကဟိုအလိုက်ထိုက်ပေါ်တဘောရာကြီးစွာနဲ့ဟိုနေနေရဟိုတဘောရာကြီးစွာနဲ့ဒီဆွေးဝေပြီးဝင်ပြိုင်နေဆိုရင်တော့လေဟိုတကယ်လက်တွေ့ကြကြကမဟာမိတ်အတင်္ဒရာမျိုးဖြစ်လာမယ်အဲ့လိုမျိုးဖြစ်လာမယ်ဆိုတော့ဟို NLD ဘက်ကလည်းဟိုအခြေခံပြင်ဆင်ရေးဘက်ကတိုင်းတိုင်းအင်အားကတော့အပြေအဝဆက်တူရသွားမှာပါဟိုစိတ်ကူးကြမရှိဘူးလို့ကျွန်တော်မြင်တယ်ဟိုတိုင်းသားတွေကလည်းအဲ့ဒီနေရာတွေနိုင်နိုင်ချင်းအဖြစ်တစ်ဖက်ကနေသဘောထားကြီးစွာဟိုကူညီပေးမှပေးခဲ့တဲ့ဒီ NLD ရဲ့ပုံမှန်လည်းအများကြီးကြီးဟိုကျေးဇူးတင်တတ်မှုတွေတော့ပါလာလိမ့်မယ်တကယ်ဟိုအစိုးရဖွင့်နိုင်တဲ့ခါကျရင်လည်းဒီဟိုပူပေါင်းရတာဖွင့်လို့ရတယ်မဟာမိတ်အကြံတော်မျိုးနဲ့ညှို့ပေါင်းအစိုးရအကြံတရလည်းဖွဲ့လို့ရတယ်အဆုံးစုံဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာလဲဒါကျွန်တော်တို့တိုင်းသားတွေအနေနဲ့ဟိုဒီ NLD နဲ့ဟိုအခြေလက်ဆွေးနွေးပြီးတော့ဟိုရယူသိတဲ့သဘောထားဟိုတူညီချက်တွေယူပြီးတော့ကျွန်တော်တို့ဒါပြင်ဆင်လို့ရပါတယ် NLD ရဲ့အတွက်ဘာမှဟိုအခက်ခဲအနှောင့်အယှက်သူ့အတွက်အင်အားနည်းသွားစရာအကြောင်းမရှိပါဘူးအဆင်ပြေသွားနိုင်ပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးဝက်တွေဒီ American ပြည်အောင်စုကပဲကိုလမောင်လည်းဆွေးနွေးဖို့ရောက်နေပါတယ်ကိုလမောင်အမြင်ကိုဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲတိုင်းသားတွေအနေနဲ့ကကျွန်တော် NLD ကတော့မဟုတ်ပါဘူးတိုင်းသားတွေအနေနဲ့ NLD ကိုဟိုကျွန်တော်အခုဒီမီဒီယာတွေမှာတွေ့နေရတာပါဗျာဟိုအပြစ်ပြောတာရင်ညာနေတယ်လို့ပဲဘာကြောင့်လဲဆိုတော့ဟိုဒေါ်အောင်ဆန်းအစစ်အစစ်ကိုအပြစ်ပြောဆိုတော့ဒေါ်အောင်ဆန်းစစ်စစ်ကိုအပြစ်ပြောတာပေါ့ဒေါ်အောင်ဆန်းစုကြည်ကဟိုသူအကျယ်ကျုပ်ကမနစ်ပေါင်းများဆိုတာသူနေခဲ့ပြီးနေတိုင်းစဉ်းစားနေတာတိုင်းသားပြောတာဗျာတိုင်းသားကဘာကြောင့်အဲ့လိုပြောလဲဆိုတော့သူအကျယ်ကျုပ်က2008မှာဂံပါရီနဲ့အဲ့ဒါဆင်ကပူချင်းညာချက်မှာကျွန်မတိုင်းသားတွေကိုကိုစားပြုပြဈေးလို့ပြောပြီးသားအဲ့တော့ဘယ်တိုင်းကမှမလုပ်ပါဘူး။တန်းရွှေကဒီအခွက်ကိုမြင်လို့ဟာလားလက်လိုက်တိုင်းနေငင်းငယ်ယူထားတဲ့အခွက်တွေကအခမ်းအနားတွေလုပ်ပြီးတော့အဆိုးမထောက်ခံပါဘူးဆိုလုပ်ခဲ့တာဗျ။အခုကဲတိုင်းရင်းသားဟုတ်ပြီ။အခုနေရာတနေရာပဲပြန်နေဆိုပါတော့နောက်ချူမှပြန်နေဆိုပါတော့ကဲကြားလူပါတီရှိတာဥပဒေရှိတယ်ဗျ။ NLD ကဥထုံးလို့ရှိမယ်ဗျ။ဟာလားအဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘယ်တိုင်းရင်းသားကိုကျွန်တော်တို့ကဥစားပေးရမှာလဲ။အဲ့တော့အဖြစ်တဲ့ဆုံးကအခုလိုစကားပြောနေတာလည်းကောင်းပါတယ်။အဖြစ်တဲ့ဆုံးကတော့အဲ့ဒီမှာလည်းတို့တိုင်းလည်းပတ်သက်ပြီးတော့နေရာပေးမှုဆိုတာရှိမှာပါ။ဘာလို့လဲဆိုတော့ဥ88ဒီရှိပူးလေးကမှတို့နေရာပေးခဲ့ပြီပဲ။အဲ့တော့တိုင်းသားနဲ့ပတ်သက်နေရာပေးမှာရှိတဲ့အတွက်ကြောင့်တိုင်းသားဆိုတာကလည်းဟိုရှမ်းမဲ့ပြည်ကရင်ပြည်ခရိုင်ပြည်တပါတီလည်းရှိတာမဟုတ်ဘူးညာ။ပါတီကအများကြီးရှိနေတာ။အဲ့တော့ပေါင်းပြီးတော့တို့
ပြစ်ဆိုဆွေးနေပြီးတော့မှဒါချင်းကအရန်နေရပါပြီအရန်ကပ်သွားပါပြီပြစ်ဆိုဆွေးနေပြီးအဖြေရှာမှအဲ့လိုဟိုလုံးမသာလင်းကျွန်တော်တို့တိုင်းသားနဲ့အဲ့လိုဟိုအမြင်မှန်ရမှာတင်တယ်အခုကတော့အမြင်မမှန်မဲနဲ့ဟိုပြောနေတာတွေကလည်းလည်းဟိုဘယ်လိုပြောမလဲအပြစ်တွေပြောသလိုဖြစ်နေပါတယ်ကျွန်တော်တို့ဟိုနောက်ဆုံးပြည်တင်တာကတော့ဒေါက်တာဆန်းစုကြည်ကအခုမှရုပ်ောက်ပွဲကိုပြိုင်မှာဂျာတဲ့ရုပ်ောက်ကိုထားတော့1990 2030ပြီးရင်ဒေါက်တာဆန်းစုကြည်အထူးထူးရောက်တဲ့မှာပထမအဆုံးပဲနောက်တစ်ခုကကျွန်တော်မဲနံပါတ်ပဲရှိတယ်စစ်မဲနဲ့စစ်တပ်ကိုကိုစားပြုမဲ့မဲနဲ့ဒီမိုကရေစီမဲဒီနံပါတ်ပဲရှိတယ်အဲ့ဒါလည်းပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတိုင်းသားတွေနဲ့ဒီမဟာမိတ်တွေပေါ်မှာ NLD ရဲ့ရွေးကောက်ပွဲမှုဘယ်လိုချထားလဲဆိုတော့ကျွန်တော်တို့ပို့ပြီးတော့ဟိုသိနိုင်အောင်တော့ကျွန်တော်တို့ NLD ဘက်ကဟိုတာဝန်ရှိတဲ့လူတွေတက်နေမှာကျွန်တော်ဆက်သွယ်ဖို့ကြိုးစားပါတယ်ဒါပေမဲ့တယ်လီဖုန်းအခက်အခဲရအောင်ဟိုအချိန်ရအောင်ကျွန်တော်တို့အခက်အခဲတွေရှိတဲ့အတွက်ဒါရိုက်တာပါဝင်နိုင်ငင်မရှိခဲ့ပါဘူးဒီတိုင်းဒါပေမဲ့ဒီတိုင်းသားပါတီတချို့ ਨੇ မကြသေးရင်တော့ပဲတွေးခဲ့တဲ့ဒီ NLD ပါတီကဘိုးကော်မတီဝင်တူဖြစ်တဲ့ဦးညံဝင်းကရှင်းပြထားတာရှိပါတယ်သူကိုယ်တိုင်တော့ဒီဆွေးနွေးပွဲမှာဒါရိုက်မပါနိုင်လို့ဒီကျွန်တော်အတန်မလွှင့်ငင်ကလေးမှာပဲကြိုတင်ပြီးတော့မေးထားတာရှိပါတယ်ဒီဦးညံဝင်းဖြေထားတာကိုနားဆင်ကြည့်ပါဦးခင
်ဗျာဘာမှတစ်ချက်ပြောချင်တာကတော့ကျွန်တော်တို့ကဒီမိုကရေစီရွေးကောက်ပွဲပဲဗျာဒီမိုကရေစီရွေးကောက်ပွဲကတော့ competition ရှိမှာပဲကျွန်တော် competition ကိုလက်ခံအောင်ပါပဲဗျာနော်ဟိုကွဲဝေယူရဆိုတဲ့အဓိပ္ပာယ်ကကျွန်တော်တို့တော့မကြိုက်ဘူးသို့တော့လက်ရှိ2015ရွေးကောက်ပွဲနဲ့ပတ်သက်ရင်ကျွန်တော်တို့ဟိုဟိုလင်းပေါ့တိုင်းသားအဖွဲ့ကြီးနဲ့ကျွန်တော်တို့တွေ့တာရှိပါတယ်နောက်အဖွဲ့ငယ်တိုင်းသားအဖွဲ့ငယ်တွေနဲ့လည်းကျွန်တော်တို့ပြောဆိုနေတာရှိတယ်ဒါမလို့တည်တည်ကြကြအဆုံးပြတ်တွေမရှိသေးတဲ့အတွက်ကျွန်တော်မထုတ်ပြန်တာပါအဲဆက်လက်ပြီးတော့အဲ့ဒီဆွေးနွေးပွဲတွေကဆက်လုပ်သွားမှာပါအဲ့ဒါပြောချင
်းဟုတ်ကဲ့ဆိုတော့ဟိုဒေါက်တာအောင်နိုင်ဦးအမြင်ကိုပြောပါအောင်ခင်ဗျာဒီ NLD ဘက်ကတော့ဒီသူတို့ကတော့ဟိုဘယ်လိုပြောမလဲဆိုတော့ဟိုဆက်လက်ညှိမယ်ဆိုညှိလို့ရသေးနိုင်နေတယ်ဆိုတော့အခြေအနေမျိုးပြောတော့ပါတယ
်ဟိုကျွန်တော်မြင်တာပေါ့ဟိုကျွန်တော်အရင်တော့လည်းဒီတကယ်ဟိုဒီဘယ်လိုပြောမလဲဒီ NLD ကတကယ်ဟိုထိတ်တိခေါင်းဆောင်ဦးအောင်ကြည်ညိုတို့လိုမျိုးဒီတော့ကင်ထိတ်ကျော်တို့လိုမျိုးနဲ့ကျွန်တော်ပုံပုံရေးရလဲခင်မင်မှုရှိတော့ဆွေးနွေးခဲ့ပြီးပါတယ်ဟိုတော့အဓိကကျွန်တော်ဆွေးနွေးတဲ့နေရာမှာဟိုဒီတိုင်းသားထေရတွေကိုဒီတိုင်းသားတွေဝင်ပြိုင်နိုင်တဲ့ဒီမဲဆန္ဒနယ်တွေကိုသဘောထားကြီးစွာနဲ့ဟိုနောက်ဆက်ပြီးပို့ဒါကျွန်တော်ဟိုပုံပုံရေးရတော့ကျွန်တော်ပြောပြခဲ့ပြီးတဲ့အပေါ်မှာသူတို့ကကအော်ဒါတိုင်းသားတွေနဲ့ပတ်သက်ပြီးတော့ဒီ NLD ကနေပြောမူဝါဒပြတော့ရှိပါတယ်တိုင်းသားတွေအခွင့်အရေးရအကောင့်တွေပေါ်ဆောင်ရွက်ပေးနိုင်တဲ့မူဝါဒမျိုးတို့မှတို့ပါတီမှာရှိပါတယ်လို့ဟိုအခြေအနေပြောတာမျိုးလည်းကြားပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းဒါပြောတော့ကျွန်တော်ခဏခဏကြားပါတယ်ဒါပေမဲ့အခုလက်တွေ့ကနီးတော်လေးနီးကလာပြီရုပ်ောက်ပွဲနီးကလာတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ကသူပြောရတဲ့နေရာမှာဟိုမဲဆန္ဒနဲ့ဟို1200ကျော်လောက်အဲဒီလောက်တိကိုဝင်ပြိုင်နေသဘောမျိုးရှိတယ်ဆိုတော့ဒါဒီတိုင်းသားဒေသဘယ်နေရာမှမချန်လတ်ဘူးဆိုတဲ့သဘောမျိုးဒါပါတယ်ဟိုဆိုလိုတာကဗဇက်ကတာဟိုတကယ်မူဝါဒအရတိုင်းသားတွေနဲ့ဟိုဟိုမဟာမိတ်အတွင်းကမျိုးတွားမယ်လို့ဟိုဟိုဗဇက်ရတာပြောတယ်ဒါပေမဲ့လက်တွေ့မှာကျတော့တိုင်းသားတွေရဲ့ထွက်ပေါက်ကိုတစ်ခုမှဟိုပေးထားတာမျိုးမရှိဘူးသဘောထားကြီးပြီးတော့ဒီလိုမျိုးဟိုလက်သေးနဲ့ဟိုပြောင်းဆောင်ရွက်မယ်ဆိုတော့ဟိုအတွင်းကနဲ့လက်တွေ့ကြကြဟိုကိုကြီးဆောင်ရွက်တာမျိုးတော့ဒီကနေ့ဒီကျွန်တော်တို့မတွေ့သေးဘူးနောက်ရတကယ်တမ်းကြတော့ကျွန်တော်တို့ဘက်ကလည်းဟိုဒေါက်တာဆန်းစုကြည်ကိုကြားပြရုပ်ောက်ပွဲမှာမဝင်ခင်ကတည်းကဟိုဒီအကျေကျဟိုဥစ္စာအနေနဲ့ပြန်လွတ်လာပြီးကတည်းကနေဆိုကျွန်တော်တို့ကဒေါက်တာဆန်းစုကြည်ထိတ်ကော်ဆိုတယ်လို့မျိုးဟိုနိုင်ငံအရေးပေါ်မှာဒီတိုင်းသားပါတီတွေနဲ့ဘယ်လိုမျိုးဟိုတွေ့ဆုံဆွေးနွေးပြီးတော့ဟိုဆက်လက်ပြီးလှုပ်ဆောင်သွားမလဲဆိုတဲ့ဟာကိုလက်တွေ့ကြဆွေးနွေးပွဲတွေကျွန်တော်ပြောလိုက်ခဲ့ပါတယ်ဒါနဲ့တကယ်လမ်းကြတော့ဒီကနေ့ဒီအစ်ဒီပုံစံမျိုးအထင်ထင်မျိုးဟိုလက်တွေ့ကြကြဟိုဆွေးနွေးပြီးတော့အချင်းချာပြီးတော့သဘောထားကြီးကြီးနဲ့ဘယ်လိုဆက်လုပ်ကြမယ်ဆိုတော့ဟိုလောက်ဆောင်ချက်မျိုးမရှိခဲ့ပါဘူးဒါကတော့တကယ်လက်တွေ့ပါဒါကျွန်တော်တို့ဘက်ကလည်းတကယ်တော့အခုချိန်ဒီကဟိုပြောရရင်တော့ဟိုဘာလို့ဒီကိစ္စနေကိုကိုအာကိုနိုင်အောင်ပေါ့နော်ဟိုအတတ်နိုင်ဆုံးတော့အင်အားကိုကိုယ့်အကူပြန်စုဆောင်ရတဲ့အနေထားမျိုးဖြစ်တယ်ဒါနဲ့ဘက်ကအင်အားကြီးပါဒီအနေနဲ့ကျွန်တော်တို့ဘက်ကိုဟုတ်တယ်ဘောလာကြီးနဲ့နော်အခုမဟာမိတ်အပြင်ကြံမျိုးတကယ်လောက်မယ်ဆိုရင်တော့အချိန်ရှိပါတယ်ဟိုအချိန်လေး ရပါသေးတယ်တကယ်လုပ်မယ်ဆိုရင်လုပ်လို့ရပါတယ်လုပ်ဖို့ပဲအရေးကြီးပါတယ်ဒါကျွန်တော်မြင်တာပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကျွန်တော်အခုဒီဒေါက်တာအောင်နိုင်ဦးကိုပဲပြန်မေးချင်ပါတယ်ဆက်စောကိုလမောင်လည်းထောက်ပြသွားတာရှိပါတယ်အခုဒေါက်တာရှင်နေဘေးစာရီမှာလည်းပြောသွားတာရှိပါတယ်ဒီလိုကြိုတင်ညှိနှိုင်းတာတွေမရှိဘူးဆိုရင်ဒီဒီမိုကရေစီအင်အားစုချင်းအတူတူအပြိုင်ဆိုင်နေဖြစ်လာမယ်ဆိုရင်မဲတွေကွဲပြီးတော့မဟာမဲမဟုတ်တဲ့တခြားပါတီရဲ့အနိုင်ရသွားတာမျိုး90ရွေးကောက်ပွဲတုန်းကဖြစ်ခဲ့တာမျိုးတွေဟောကြုံနိုင်တဲ့အနေနဲ့ဖြစ်မလာနိုင်ဘူးလား
အဲ့ပြနေပါလေခင်ဗျအဓိကတော့ကျွန်တော်မြင်တာတော့တိုင်းဒေသကြီးတွေကတော့ရှင်းပါတယ်နော်ဟိုတိုင်းဒေသကြီးတွေမှာတော့အဲ့လိုစီပြဿနာတော့မရှိပါဘူးအင်အားကြီးပါတင်တစ်ခုအနေနဲ့ RNL နဲ့ပြည်ခံပြုံးတစ်ခုကြာပဲရှိမှာပါတကယ်တော့ကျတော့ပြည်နယ်တွေမှာကျတော့အုပ်စု၃စုလိုမျိုးဖြစ်လာလိမ့်မှာပါဟိုတေချာတာတော့ဥမာဒီကျွန်တော်တို့မြင်နေတာကြည့်ပါအကြေးတေချာတဲ့ရေကပွဲမဖြစ်ခင်ကတည်းကဒါကျွန်တော်တို့မှန်းလို့ရတာအုပ်စု၃စုဖြစ်လာလိမ့်မယ်ဒီရေကောက်ဟိုကိုယ်စားလှယ်တွေပဲကတောင်စုကတော့ NLD ဖြစ်မယ်တောင်စုကတော့ပြည်ခံပြုဖြစ်မယ်တောင်စုကတော့ဟိုတိုင်းသားအဖွဲ့အစည်းတွေဖြစ်နိုင်မယ်ဟိုတိုင်းသားကိုယ်စားလှယ်ဖြစ်မယ်ဒီအဖွဲ့အစည်း၃ခုဖြစ်တဲ့အချိန်မှာဒီတိုင်းသားတွေရဲ့ဟို key player ဖြစ်လာတဲ့အနေထားကတကယ်ကိုအရေးကြီးပါတယ်အဲ့တော့တိုင်းသားတွေအဖွဲ့အစည်းအနေနဲ့ဘသူကိုသူကဝိုင်းရံပေးရမယ်ဘသူကိုသူမဟာမိတ်လောက်ရမယ်ဆိုတဲ့အချိန်မှာအဲ့ဒီတက်ဆိုင်ရာအဲ့ဒီ super power ပါတီနှစ်ခုရဲ့ဟိုကတိကဝတ်နဲ့ဒီလက်တွေသူပေါင်းဆောင်ရဲ့လို့ဟုတ်အပေါ်မှာအားကြီးမှုတည်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့မြင်တာကဒီအချိန်မှာဘာပဲဖြစ်ဖြစ်ရုပ်ကပေါ်မှာတိုင်းရင်ကလေးကဒီကြီးနေဒီမှာတိုင်းတာဟိုအဖို့ကြီးနေဟို NLD အနေနဲ့သူမူဝါဒတစ်ခုကသူချမ်းသာနေတယ်။ဒီရုပ်ကပေါ်အလွန်ကြိုင်ကျွန်တော်တို့ဟောသလိုမျိုးဟောသလိုမျိုးလောက်ဖို့စီစဉ်ရှိတယ်။ဟောသလိုမျိုးပူပေါင်းသွားမယ်။ဒီလိုမျိုးရှိနိုင်သွားမယ်ဆိုတော့တကယ်ကိုလက်တွေ့ကြတဲ့ဟိုအမခံချက်ရှိနိုင်တဲ့အမခံချက်ပေးနိုင်တဲ့ဟိုလုပ်ငန်းစဉ်လိုမျိုး policy လိုမျိုးကိုတင်ချာချာနာနာချမှတ်ပြီးတော့လုပ်တင်တယ်ဒါမှသာလျှင်တကယ်ကိုဟိုတင်ချာတာကတော့ပြည်နယ်အဆင့်နေမှာပြည်နယ်အဆင့်နေမှာ NLD ကတော့လုံးဝဟို landslide တော့သူဘယ်လိုမှရနိုင်ကြအကြောင်းမရှိဘူးအဲ့တော့သူတခုခုတော့သူဟိုအင်အားတော့ယူရမယ်တိုင်းသားအဖွဲ့အစည်းတွေကိုပဲသူအဓိကထားဆိုတော့သူသူအင်အားတရအနေနဲ့တော့သူတော့တုံးချဖို့တော့လိုတယ်အတုံးချဖို့အတွက်ကလည်းသူ့ဘက်ကိုဂတိကဝတ်ဒီလက်ပဲပူပေါင်းဆောင်ရဖို့ဟိုမူဝါဒတွေစနစ်တကျထားချင်တော့လို့တဲ
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုံကိုရောစာရီပြေးပို့ကြတဲ့သူအားလုံးအောင်ဆွေးနွေးချင်တယ်ခင်ဗျာ
ဗီယိုရဲ့အမေရိကန်အတန်ရဲ့ဂျာရဲလေးတိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။ဂျာရဲလေးတိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် +1 3923 1555လေးဖြစ်စေ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရဲ့ရှင်။ဗီယိုရဲ့အမေရိကန်အတန်ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အစိမ့်သမုတ်တရားမြောက်ပိုင်းနဲ့ Equator ဒေသတဝန်းအပြင် Atlantic သမုတ်တရားအနောက်ပိုင်းမှာပုံမှန်နဲ့မတူပဲသမုတ်တရားပူချိန်မြင့်တက်နေတဲ့အတွက်ကမ္ဘာမြောက်ဖက်ခြမ်းမှာရှိတဲ့တန်တာကြောက်တွေဟာအော်တိုဘာလအထိပို့ပြီးတော့အယောင်ပြောင်းလာနိုင်တယ်လို့အမျိုးသားသမုတ်တရားနဲ့လေလုလေရာစောင့်ကြည့်ရေးဌာန NOAA ကသိပ္ပံပညာရှင်တွေကခန့်မှန်းနေကြပါတယ်။ဒီအခြေအနေတွေကြောင့်တန်တာကြောက်တွေနေရာအတော်များများမှာပျက်စီးလာနိုင်ပြီးငါးပစုံကနန်းစားတဲ့ရေတော့ကုန်ပစ္စည်းတွေလည်းရေရှည်မှာထိခိုက်လာနိုင်မဲ့အလားအလာတွေရှိနေပါတယ်။သဘောပတ်ဝန်းကျင်အခြေအနေမှာအပူချိန်အလင်းအောင်စားတဲ့အပြောင်းလဲတွေကြောင့်သဏ္ဍာန်ကြောက်တွေထိခိုက်ရာကနေသဏ္ဍာန်ကြောက်အယောင်ပြောင်းတာတွေဖြစ်လာခဲ့တာပါ။သဏ္ဍာန်ကြောက်တွေမှာကပ်နေတဲ့ရင်းကြီးတွေကွာသွားတဲ့အတွက်သူတို့အယောင်တွေဟာအဖြူတားမှမဟုတ်အယောင်တွေဖြော့လာကြတာဖြစ်ပါတယ်။ရင်းကြီးတွေမရှိတဲ့အတွက်သဏ္ဍာန်ကြောက်တွေဟာသူတို့အတွက်အစာရဖို့အဓိကအရင်းမြစ်ကိုဆုံးရှုံးသွားပြီးတော့ယောဂပိုးတွေကိုလည်းပို့ပြီးတော့ခန္ဓာရင်မရှိဖြစ်လာနေကြပါတယ်။ဒါပေမဲ့2014ခုနှစ်ကစပြီးတွေ့လာရသလိုမျိုးမြန်မာတဲ့အပူချိန်ကပဲအေရိယာကြီးကြီးမားမားမှာသဏ္ဍာန်ကြောက်တွေအယောင်ပြောင်းအောင်လုပ်နိုင်တာဖြစ်တယ်လို့သိပ္ပံပညာရှင်တွေကမှတ်ချက်ချပါတယ်။တန်ဆွမ်းပြီးကြက်ညက်ခံနိုင်တဲ့သဏ္ဍာန်ကြောက်တန်းအများပြားဟာပြန်ကောင်းလာဖို့အချိန်ရတာနဲ့မျှသူတို့ဟာအယောင်ပြောင်းတာကိုတောင်းခံထားနိုင်တယ်လို့ NOAA သဏ္ဍာန်ကြောက်တန်းစောင့်ကြည့်အဖွဲ့ကမောက်ဒီကင်ကပြောပါတယ်ဒါပေမဲ့အချိန်တို့အတွင်းမှာတော့ထပ်တလဲလဲအယောင်ပြောင်းနေမယ်ဆိုရင်တော့တဏှာကြောက်တွေပြန်ကောင်းလာဖို့နဲ့ဆက်လက်ရှင်သန်ဖို့ကအရန်ခက်ပါတယ်ဒါဟာတဏှာကြောက်တွေအတွက်တော့ရည်ရွယ်ညဉ့်ဉန်းမှုငားအလွန်ကျွံဖမ်းမှုလိုတခြားသဘောပတ်ဝန်းကျင်ဆိုင်ရာချိန်ညောင်မှုတွေထက်ကိုပိုပြီးတော့စိုးစေပါတယ်ဒါပြင်တကယ်လို့တဏှာကြောက်တွေအယောင်ပြောင်းတာကနေပြန်ကောင်းလာတယ်ဆိုရင်လဲ တို့ဟာယောဂပိုးရင်းနဲ့ပတ်သက်ပြီးပို့ပြီးတော့ခန္ဓာရည်မရှိတာတွေဖြစ်လာပါတယ်။သနာကြောက်တွေတည်ဆုံးသွားတဲ့အခါပြန်ဖြစ်လာဖို့ကပုံမှန်အားဖြင့်ဆယ်စုနှစ်နဲ့ချီကြာလေးရှိပါတယ်။ဒါပေမဲ့လည်းအဲ့လိုပြန်ဖြစ်လာဖို့အတွက်ကကြောက်တန်းနေအနေနဲ့ဘာနောက်ရှက်မှမကြုံရမှသာဖြစ်နိုင်တာဖြစ်ပါတယ်။အဲ့လိုအနောက်ရှက်တွေမကြုံဖို့ဆိုတာကလည်းအမခံဖို့အရန်ကိုခက်ခဲပါတယ်။သနာကြောက်တွေတည်ဆုံးပြီးတဲ့နောက်ကြောက်တန်းတွေပျက်စီးလာပြီးသနာကြောက်တွေတိဆောက်ခဲ့တဲ့ပုံသဏ္ဍာန်ဟာလည်းတိုက်စားခံလိုက်ရတဲ့အတွက်ကန်းကြီးကိုအကာအကွယ်ပေးတာတွေနည်းလာသလိုငါးပစုံကနန်းစတာတွေအတွက်လည်းကျင်းလည်ကျဆားဖို့နေရာတွေနည်းလာပါတယ်2014ခုနှစ်ကစတင်ဖြစ်လာခဲ့တဲ့အယောင်ပြောင်းလဲမှုတွေဟာပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကသနာကြောက်တွေအတွက်တော့တကယ့်ကိုဆိုးရွားစေခဲ့တာဖြစ်တယ်လို့ Egan ကပြောပါတယ်အဲ့လိုအယောင်ပြောင်းတာတွေ Atlantic သမုဒ္ဒရာအနောက်ပိုင်းနဲ့ Hawaii ထိပါပြန့်နှံ့လာမှာကိုသူတို့အနေနဲ့စိုးရိမ်မိတယ်လို့ Egan ကပြောပါတယ်အခုနဲ့အစောပိုင်းကတော့ NOA အဖွဲ့ရဲ့သနာကြောက်တန်းစောင့်ကြည့်အဖွဲ့က Solomon Jones Papua New Guinea Nauru Fiji နဲ့ American Samoa တို့အပါအဝင် Pacific တောင်ပိုင်းဒေသမှာတန်တာကြောက်တွေအယောင်ပြောင်းမယ်လို့အတိအကျခန့်မှန်းနိုင်ခဲ့ပါတယ်။ဒါပြင်အိန္ဒိယသမုဒ္ဒရာအတွင်းမှာလည်းတန်တာကြောက်တွေအယောင်ပြောင်းမယ်လို့မကြသေးခင်ကခန့်မှန်းထားခဲ့ပါတယ်။ NOAA လိုဌာနတွေနဲ့ NOAA ရဲ့တန်တာကြောက်တန်းထိန်းသိမ်းစောင့်ရှောက်ရေးလို့အစီအစဉ်တွေကနေတဆင့် American ပြည်ထောင်စုဟာနိုင်ငံတကာမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းပြီးကမ္ဘာပေါ်ကသက်ရှိတဲ့မိခိုအားထားနေရတဲ့ပင်လယ်သမုဒ္ဒရာနဲ့လေထုကာကွယ်နိုင်အောင်ကူညီလှုပ်ဆောင်နေကြပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ကြိမ်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် viewer ကနေ EDN သုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တနမနစ်စာအင်္ဂလိပ်စာနဲ့မကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပေးပါအောင်ရှင်
โอเคပါ။အီရန်နိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား3ယောက်ကိုပြန်လွှတ်ပေးဖို့အပြင်အီရန်နိုင်ငံအတွင်းမှာရှိနေတယ်လို့ယုံကြည်ရသူစစ်ထုတ်မြောက်အမေရိကန်နိုင်ငံသားကိုလည်းကူညီရှာဖွေပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကအင်ကာနေ့မှာတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံမှာထိန်းသိမ်းခံရသူ4ယောက်ရဲ့မိသားစုတွေ၊ဆွေမျိုးတွေ၊မိတ်ဆွေတွေတို့ကပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ရဲ့တစ်စီတစ်ပိုင်းအနေနဲ့အဖမ်းခံထားရသူတွေကိုပြန်လွှတ်ပေးအောင်မစွမ်းဆောင်နိုင်ခဲ့တဲ့အတွက်သမ္မတအိုဘားမားပေါ်ပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုကိုအနည်းဆုံးယာယီပိတ်ပင်ထားဖို့အပြင်အပြန်အလှန်အားဖြင့်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကချမှတ်ထားတဲ့အီရန်ပေါ်အရေးယူတံခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့အတွက်နိုင်ငံတကာနဲ့အီရန်ကြားသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီမှုကိုအကောင့်ထဲပို့ခြင်းအားဖြင့်ကမ္ဘာကြီးအနေနဲ့အန္တရာယ်ကင်းပြီးတော့အီရန်နိုင်ငံသားတွေအနေနဲ့လည်းလူနေမှုအဆင့်တန်းပိုးပြီးတော့မြင့်မားလာနိုင်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတခြားအခွင့်အလမ်းတွေလည်းပုံမပွင့်လာနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကိုတိုက်ခတ်ဖို့အတွက်ဖွဲ့ထားတဲ့ဒေတာရင်းပူးတွဲစစ်ဆင်ရေးတပ်ဖွဲ့ဟာအခုလကုန်ပိုင်းကစတင်ပြီးတော့လှုပ်ရှားတော့မှဖြစ်တယ်လို့နိုင်ဂျီးရီးယားသမ္မတမွဟာမာဒူဘူဟာရီကပြောဆိုလိုက်ပါတယ်။ဒီတပ်ဖွဲ့ကိုနိုင်ဂျီးရီးယားကခေါင်းဆောင်မှဖြစ်ပြီးတော့နိုင်ဂျီးရီးယားနဲ့အင်ဂျင်ချင်းနိုင်ငံကတပ်ဖွဲ့တွေပူးပေါင်းပါဝင်မှဖြစ်တယ်လို့မစ္စတာဘူဟာရီက VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းနျူကလ িয়ার စွမ်းဆောင်ရည်ကိုလက်လျှော့ရေးအဖြစ်ချဖို့အတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီမျိုးရရှိအောင်ညှိနှိုင်းဆောင်ရွက်ဖို့မြောက်ကိုရီးယားအနေနဲ့စိတ်မဝင်စားဘူးလို့ပြောဆိုလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာသွားခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ကျမနန်လပိုင်ပါ။အခုထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကိုမနေ့6နာရီနေ့9နာရီထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.